Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ View American Day ရဲ့2016ခုနှစ်နိုဝင်ဘာလ25ရက်တောက်ချာနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:40အထိလိုင်းဒိုမီတာ2425 3250တို့ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေခင်သတင်းတွေကိုမဲ့အီတန်စင်နဲ့တူချင်ညာပြသမှာပါအီရန်နိုင်ငံမှာဒီကနေ့ယထာနှစင်တိုက်မိတာကြောင့်လူ32ဦးထက်မနည်းသေဆုံးသွားပြီး90ကျော်ဒဏ်ရာရသွားတာနောက်ဒီအစ္စရေးနိုင်ငံရဲ့တတိယအကြီးဆုံးမြို့ဟိုင်ဖာမှာလောင်ကျွမ်းနေတဲ့မီးတွေကိုမီးသတ်သမားတွေကဒီကနေ့ထိန်းချုပ်နိုင်ခဲ့တာတခါဒီရခိုင်ပြည်နယ်တဲကအခြေအနေနဲ့ပတ်သက်ပြီးတော့ဆိုရင်ရောင်းပြောကြဖို့မြန်မာတမ်းမက်ကိုစင့်ခေါ်သွားမယ်လို့မလေးရှားနိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့ပြောလိုက်တာဒီလိုထိတ်တဲအောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ကိုညဝင်းရောင်းကြီ
းဟုတ်ကဲ့ပါခင်ဗျာရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌမစ္စတာကိုဖီအာနန်ဒီလကုံမြန်မာနိုင်ငံကိုလာရောက်မှာဖြစ်ပါတယ
်မစ္စတာကိုဖီအာနန်လာကုံလောက်လာမယ်လို့ကြားရပါတယ်ခင်ဗျာအဲကျွန်တော်တို့လုံငန်းသက်တိုက်လုပ်နေပါတယ်ခင်ဗျာအကြံဉာဏ်ပေးဖို့အတွက
်ဒီလိုခီးစဉ်တွေပေါ်ပေါက်နေချိန်မှာပဲရခိုင်ဒေသအစ်စင်ကြီးပေါ်ဝေဖန်တဲ့ဒီကုလသမဂ္ဂအရာရှိရဲ့ပြောစကားကိုမြန်မာအစိုးရကတရားဝင်ကန့်ကွက်သွားဖို့ရှိနေပါတယ်။တခါရန်ကုန်တိုင်းဝန်ကြီးချုပ်ရုံးမှာပောက်ကွဲမှုဖြစ်တဲ့ဆိုတဲ့သတင်းနဲ့ထိုင်းမြန်မာနယ်စပ်ကတိုက်ပွဲအခြေအနေတွေကိုလည်းတင်ပြအုံးမှာပါ။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍဖြစ်တဲ့အမျိုးသမီးရေးအားသိပ္ပံနဲ့ဤပညာနဲ့တုတ္တဆုံလင်အမေရိကန်တခွင်ဆရာတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အဲ့ဒီအစီအစဉ်တွေမတိုင်ခင်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မတ်အီတန်စင်တို့ကကြောပြပေးပါအောင်ခင်ဗျာ။
အီရန်နိုင်ငံမှာဒီကနေ့ယထာနှစင်တိုက်မိတာကြောင့်လူ32ဦးထက်မနည်းသေဆုံးသွားပြီး90ကျော်ဆေးရုံကိုပို့ဆောင်ခဲ့ပါတယ်။အီရန်ရုပ်မြင်သံကြားကပြသတဲ့ဗီဒီယိုထဲမှာတော့လမ်းကျော်တိမ်းမောက်နေတဲ့ယထာရဲလေးတွေကိုတွေ့ရပြီးအဲ့ဒီထဲကမီးလောင်နေတဲ့တွဲနဲ့တွဲနားမှာကယ်ဆယ်ရေးလုပ်သားတွေရှင်းလင်းရေးလှုပ်ဆောင်နေပါတယ်။နိုင်ငံအလေးမြောက်ပိုင်းမှာရှိတဲ့ဆမ်နန်းပြည်နယ်အတွင်းဆက်ချွတ်ရွံ့တာကြောင့်ဘူရာယုံမှာရန်နာထားတဲ့အမြန်ယထာကိုမြို့တော်တီရီအီရန်ကနေဒုတိယမြို့မက်ရှက်ကိုပြေးဆွဲနေတဲ့ယထာကအချိန်နဲ့ဝင်တိုက်ခဲ့တာပါ။ပြည်နယ်အုပ်ချုပ်ရေးမှူးမိုဟာမက်ရာဇာကဘတ်ကတေဆုံးသူအရေးအတွက်ဒီထက်တိုးလာနိုင်ပြီးဒီမတော်တဆမှုကိုစတင်စုံစမ်းစစ်ဆေးနေတယ်လို့ရုံးမြင့်သံကြားဌာနကိုပြောကြားခဲ့ပါရယ်အီရန်နိုင်ငံမှာခရီးသွားလာရင်အခုလိုရေမတော်တဆဖြစ်မှုတွေကြောင့်နှစ်စဉ်တေဆုံးသူ18,000လောက်ရှိတယ်လို့ AP သတင်းဌာနကပြောပါရယ်အဲ့လိုမတော်တဆဖြစ်မှုအများစုမှာရေမောင်းတွေဟာလမ်းစီကံလိုက်နာမှုအားနည်းသလိုရေဟောင်းတွေအသုံးပြုတာနဲ့တခါတည်းအရေးပေါ်ကုသမှုဌာနတွေမလုံလောက်တာကြောင့်အခုလိုတည်ဆုံမှုတွေရှိနေတာပါ။အီရန်ရဲ့အငင်းပွားစရာနျူကလ িয়ার အစီအစဉ်တွေကြောင့်နိုင်ငံတကာကအီရန်ပေါ်စီးပွားရေးပိတ်ဆို့တံခတ်ထားပြီးတော့ဒီအခြေအနေတွေဟာကားလန်ယထာလန်အပါအဝင်နိုင်ငံရဲ့အခြေခံအဆောက်အအုံဘက်မှာအားနည်းမှုတွေဖြစ်ပေါ်စေခဲ့တာပါ
။ဥရောပသမဂ္ဂကသာတူရကီနိုင်ငံကိုဆက်ပြီးချင်းချောက်နေမယ်ဆိုရင်သူအနေနဲ့တူရကီနယ်စပ်တကားတွေကိုဖွင့်ပေးလိုက်ပြီးတော့ထောင်တောင်းချီတဲ့ရွှေပြောင်းဒုက္ခသည်တွေကို EU နိုင်ငံတွေတဲကိုတချိန်ထိုးဝင်လာအောင်လုပ်လိုက်မယ်လို့တူရကီသမ္မတရီဆက်တေယင်အာဒိုရန်က EU ကိုသတိပေးလိုက်ပါတယ်ဇူလိုင်လကမှအောင်မြင်ခဲ့တဲ့အာဏာသိမ်းမှုနောက်မှာအစိုးရကအင်အားအလွန်ကျော်သုံးပြီးနှိမ့်ကွက်တဲ့အတွက်တူရကီကို EU အဖွဲ့ဝင်ဖြစ်ဝင်ဖို့ညှိနှိုင်းတာတွေကိုဆိုင်းငံ့ထားဖို့ဥရောပလွှတ်တော်ကတောင်းဆိုလိုက်တဲ့အပေါ်မှာမဖြစ်မနေလိုက်နိုင်ရမှာမဟုတ်တဲ့ဆုံးဖြတ်ချက်ကိုအတည်ပြုပြီးတော့နောက်တစ်နေ့မှာပဲအာဒိုရန်ကသူ့ရဲ့တောက်ကြနေမိကုန်းမှာဒေါသနဲ့တုံ့ပြန်လိုက်တာပါတူရကီကရွှေပြောင်းဒုက္ခသည်၃တန်းခွဲထက်မနည်းကိုလက်ခံထားတာကို EU အနေနဲ့ကတိပေးခဲ့ပြီးတာကိုဖြတ်မယ်ဆိုရင်တော့ဒီတိုင်းဆက်သွားမယ်ဆိုရင်နေဆက်တကားတွေဖွင့်ပြလိုက်မယ်လို့အာဒိုရန်က EU ကိုပြောလိုက်ပါတယ်ရွှေပြောင်းဒုက္ခသည်တွေကိုတူရကီထဲပြန်ပို့ဖို့လက်ခံရင် EU ကတူရကီအဖွဲ့ဝင်ဖြစ်ရေးကိုပိုမြင်မြန်ဆက်ဆံဆွေးနွေးမယ်ဆိုတာနဲ့ရွှေပြောင်းဒုက္ခသည်တွေအတွက်လည်းအထောက်အကူတွေပေးမယ်ဆိုပြီးတော့ EU ကတူရကီနဲ့ဒီနှစ်အစောပိုင်းကသဘောတူထားတာပါရှင်
။အစ္စရေးနိုင်ငံရဲ့တတိယအကြီးဆုံးမြို့ဟိုင်ဖာမှာလောင်ကျွမ်းနေတဲ့မီးတွေကိုမီးသတ်သမားတွေကဒီကနေ့ညှိနှက်ထိန်းချုပ်နိုင်ခဲ့ပေမဲ့နိုင်ငံတော်ကနေရတဒါဇင်လောက်မှာလောင်ကျွမ်းနေတဲ့မီးတွေကိုဒီကနေ့၄ရက်မြောက်နေ့မှာဆက်လက်ညှိနှက်နေပါတယ်။တောင်ကနန်းရှိတဲ့ဟိုင်ဖာမြို့ကန်တွေကိုအခုခါမှာပေကင်းရာကိုရွှေ့ပြောင်းပေးထားသလို6တွေ့ပြီးတော့လီတိုက်တာကြောင့်မီးပြန်လောင်မှာကိုဆိုရင်ပြီးလုံခြုံရေးရဲတွေနဲ့မီးသက်သမားအများအပြားကိုအဆောင်ချက်ချထားပါတယ်နိုင်ငံတွင်းဒေသတွေမှာ6တွေ့မှုလွန်ကဲနေတာကြောင့်မီးဆက်လက်လောင်ကျွမ်းနိုင်တယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်မီးလောင်ကျမှုကြောင့်ပြင်းပြင်းထန်ထန်ထိခိုက်ဒဏ်ရာရတာမျိုးမရှိပေမဲ့လူသားချင်းတော်များများဟာမီးကုန်းငွေတွေရှူဆိုင်မိတာကြောင့်သူတို့ကိုဆေးရုံတင်ကုသပေးခဲ့ရပါတယ်။အခုလိုဆိုးရွားနေတဲ့အခြေအနေတွေကိုထိန်းချုပ်နိုင်ဖို့လုံခြုံရေးရဲတွေနဲ့မီးသတ်သမားတွေကိုအင်အားပြည့်တဲ့အနေနဲ့စစ်မှုဌာနဟောင်းတွေကိုအစ္စရေးအစိုးရကကြာသပတေးနေ့မှာပြန်လည်ဆင့်ခေါ်ခဲ့ပါတယ်။ဒါအပြင်နိုင်ငံတော်များများကဆီလွတ်လိုက်တဲ့မီးသတ်လေယာဉ်ပြန်တွေကိုလည်းအသုံးပြုခဲ့ပါတယ်။ နိုင်ငံတော်မှာမီးရှို့ခဲ့တယ်လို့တန်လျာရှိထားသူ12ဦးကိုအစ္စရေးရဲတွေကအခုခါမှာဖမ်းဆီးလိုက်ပြီးအစ္စရေးလုံခြုံရေးအေဂျင်စီရှင်းဘက်ကအဲ့ဒီလူတွေမီးဘယ်လိုရှို့ခဲ့တယ်ဆိုတာကိုစုံစမ်းစစ်ဆေးနေတယ်လို့ Jerusalem Post သတင်းစာမှာရေးသားဖော်ပြထားပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုမှာရွေးကောက်ခံသမ္မတ Donald Trump ဟာသူ့ရဲ့မဲဆွယ်စည်းရုံးရေးခရီးစဉ်တွေအတွင်းမှာယူကရိန်းကိုလစ်လျူပြီးတော့အမေရိကန်နဲ့ရုရှားဆက်ဆံရေးတိုးတက်အောင်ဆောင်ရွက်မယ်လို့ပြောခဲ့တာတွေကြောင့်စိုးရိမ်မှုတွေကြီးထွားလာစေခဲ့ပါတယ်။ဒါပြင် NATO မြောက် Atlantic စစ်စာချုပ်မှာအမေရိကန်ပါဝင်နေမှုကိုလည်းပြန်လည်စဉ်းစားသွားမှာဖြစ်တယ်လို့ပြောဆိုခဲ့တာပါ။ဒါပေမဲ့လည်းယူကရိန်းသမ္မတ Petro Poroshenko က NATO အတွင်းမှုချုပ် Jens Stoltenberg နဲ့မကြသေးခင်ကတယ်လီဖုန်းဆက်စကားပြောရမှာတော့သူအနေနဲ့ကိစ္စရဲ့နှစ်ခုလုံးပေါ်စိတ်ဝင်စားပြီးတော့ဆက်လက်ထောက်ခံသွားမှာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။ယူကခန်သမ္မတ Trump နဲ့ဂျာတာရီနီကတယ်လီဖုန်းပြောကြားရမှာတော့ Crimea ဒေသကိုတရားမဝင်သိမ်းပိုက်ခဲ့တာနဲ့ပတ်သက်လို့ရုရှားရဲ့ကျူးကျော်မှုပေါ်မှာ Trump ကမေးခွန်းထုတ်ခဲ့တယ်လို့ယူကရိန်းသမ္မတ Poroshenko ကပြောပါတယ်။ဒါပြင်ယူကရိန်းအရှိလက်ဆက်ကအခြေအနေနဲ့ခရိုင်းမီးယားဒေသအကြောင်းထရန့်ကိုအသေးစိတ်ပြောပြခွင့်ရခဲ့တယ်လို့ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တက်စ်ဥရောပကော်မရှင်ဥက္ကဋ္ဌဂျွန်ကလော့ဂျန်ကာနဲ့တူဘရပ်ဆဲမှာကျင်းပတဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းမစ္စတာပိုရိုရှန်ကိုကပြောပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9:00ကနေ10:00အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9329လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလမ်းမီတာ190 kHz 1505လို့နဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။သောကြာနေကြပဲသတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါရခင်ဗျာ။ရခိုင်ပြည်နယ်တွေက Ranger Muslim တွေကိုနှိမ်နှင်းနေတာနဲ့ပတ်သက်လို့စိုးရိမ်ကြောင်းပြောကြားဖို့မြန်မာတပ်မတ်ကိုဆင့်ခေါ်သွားမယ်လို့မလေးရှားနိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့ပြောပါရယ်။ရခိုင်ပြည်နယ်တွေကအခြေအနေတွေပေါ်မကျေနပ်တာကြောင့်အရှေ့တောင်အရှနိုင်ငံတွေမှာမြန်မာအစိုးရပေါ်ဆန္ဒပြမှုတွေလည်းရှိနေပါရယ်။ရခိုင်ပြည်နယ်တွေကဒီအခြေအနေတွေကြောင့် Ranger Muslim များပြဟာအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံကြသလိုအမျိုးသားသွေးစည်းညီညွတ်ရေးအတွက်အလေးထားလှုပ်ဆောင်သွားမယ်လို့ဂရီပေးပြောဆိုခဲ့တဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့အတွက်လည်းဒါဟာစင်ခုံမှုတည်းရဖြစ်နေပါရယ်။နောက်ထပ်မတီးမငြိမ်မှုတွေတိုးပွားမလာအောင်အားလုံးအနေနဲ့ထိန်းသိမ်းတင်လို့ကြဖို့လည်းမလေးရှားနိုင်ငံသားရေးဝန်ကြီးဌာနကတောင်းဆိုထားပါရယ်။ဒီမတိုင်ခင်ရပ်ပိုင်းတုန်းကတော့မလေးရှားဝန်ကြီးတယောက်ကရိုဟင်ဂျာတွေအပေါ်ဖိနှိပ်မှုတွေကိုကန့်ကွက်တဲ့အနေနဲ့ဆူဇူကီဖလာဘောလုံးပွဲတွေကလည်းမလေးရှားအသင်းနှုတ်တဲ့ကောင်ထွက်မယ်လို့ပြောခဲ့ပေမယ့်အခုခါမှာတော့ဆက်ပြီးတော့ပါဝင်ကစားသွားမှာဖြစ်တယ်လို့မလေးရှားအစိုးရကဒီကနေ့ပြောဆိုလိုက်ပါရယ်ခင်ဗျာ။
နောက်တစ်ပတ်မှာထိုင်းနိုင်ငံလွှတ်တော်ကထူးခြားတဲ့အစည်းအဝေးတစ်ခုကျင်းပမယ်လို့ဥပဒေပြုလွှတ်တော်အကြီးအကဲကတောက်ကြနေမှာပြောလိုက်ပြီးတော့ဒါဟာအင်ရှစ်မင်းသားမဟာဗာဂျာလွန်ကွန်နန်းတက်ရေးဖိတ်ခေါ်ဖို့ဆွေးနွေးမှာလို့အများကထင်မြင်ချက်တွေပေးကြပါတယ်။ပြည်သူတွေအရန်ကြီးညိုလေးစားကြတဲ့ဘီရင်ကြီးဘူမီပေါ်ဟာအောက်တိုဘာလ13ရက်နေ့မှာနှက်ရွာဆန်းခဲ့တာပါ။ဆယ်စုနှစ်နဲ့ချီအတွင်းမှာဖြစ်ခဲ့တဲ့နိုင်ငံရေးအုံကြွမှုနိုင်ငံရဲ့မြန်ဆန်တဲ့တိုးတက်ဖွံ့ဖြိုးမှုနဲ့2014ကစပြီးစစ်အစိုးရဆောက်အုပ်ချုပ်တဲ့ထိုင်းနိုင်ငံအတွက်တော့ထီးနန်းဘီရင်စနစ်ကအခြေကျတည်ငြိမ်တဲ့မန္တလေးတစ်ခုပါ။အင်္ဂါနေ့မှာအထူးစည်းဝေးတစ်ခုအတွက်စုဝေးကြဖို့လွှတ်တော်ကိုတောင်းဆိုခဲ့တယ်လို့ဝန်ကြီးချုပ်ပရာယက်ချန်အိုချာကတောက်ကြနေတဲ့ကသတင်းတောက်တွေကိုပြောပြပါရယ်။လွှတ်တော်အမတ်တွေအနေနဲ့နောက်တစ်ပတ်တည်းမှာနိုင်ငံတဲကမထွက်ဖို့ကိုလည်းပြောထားပါရယ်။အင်ရှိဆန်မင်းသားဗာဂျီရာလွန်ကွန်ဒီဇင်ဘာ1ရက်နေ့မှာနန်းတက်ဖို့ပြင်ဆင်မှုတွေလုပ်နေတယ်လို့ရိုက်တာကအရင်လကသတင်းပေးပို့ထားပါတယ်။တရားဝင်နန်းတက်အခမ်းအနားကိုတော့ဘီအန်ဂျီဘူမီဘောကိုနောက်နှစ်မှာတကြိုပြီးမှကျင်းပမှာပါ။အခြေခံဥပဒေအရဆိုရင်တော့လွှတ်တော်ကအင်ရှိဆန်ကိုဘီအန်ဖြစ်နန်းခံဖို့ဖိတ်ကြားရမှာဖြစ်ပါတယ်။96နှစ်အရွယ်ဘီအန်အကြံပေးကောင်စီအကြီးအကဲဟောင်းဖရမ်တင်ဆူလာနွန်တာကယာယီနေတဲ့ဘီအန်တာဝန်ကိုလက်တလောဆောင်ရွက်နေရပါရှင်။
တရုတ်ငါးဖန်ဆက်လက်တွေကိုတားဆီးသွားဖို့သူတို့ပိုင်ကျွန်းစုတွေအနီးမှာကင်းလက်ရေရင်တွေခြားထားစောင့်ကြည့်သွားမယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကပြောပါရယ်။အခုလိုလှုပ်ဆောင်လာကြောင်းတရုတ်နိုင်ငံနဲ့ကုန်သွယ်မှုလုပ်ငန်းတွေအပေါ်ထိခိုက်နိုင်ပေမဲ့အငင်းပွားကြကိစ္စရက်တွေမှာလက်ဦးမှုရှိရှိနဲ့လှုပ်ဆောင်လာဖြစ်တယ်လို့အကြေကတ်တွေကသုံးသပ်ကြပါရယ်။လွန်ခဲ့တဲ့အော်တိုဘာလတုန်းကအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုဟာသူအစိုးရအနေနဲ့နော်ထူးနာကျွန်းစုတွေအရင်နဲ့ပတ်သက်ပြီးတော့ပြက်ပြက်သားသားရက်တီသွားမှာဖြစ်တယ်လို့ပြောဆိုထားပါရယ်။ဘော်နီယိုနောက်မြောက်ဘက်ကကျွန်းငယ်ပေါင်း282ကျွန်းပါဝင်တဲ့အဲ့ဒီကျွန်းစုနားကရေပြင်မှာတရုတ်သင်္ဘောတွေဟာမကြာခဏဖြတ်သန်းသွားလိမ့်ရှိပါတယ်။စက်တင်ဘာနဲ့အောက်တိုဘာလအတွင်းအဲ့ဒီကျွန်းတွေမှာကျင်းပတဲ့ဆေးပြပွဲတွေကိုသမ္မတဝီဒိုဒိုကစစ်ဆေးကြည့်ရှုခဲ့ပါသေးတယ်။ထိတ်တဲ့ရင်ဆိုင်တွေ့နိုင်ဖို့အလားအလာနေပါတာကြောင့်ဒီ North ချူနာကျွန်းစုတွေနားကစီးပွားရေးဇုံတွေပါဝင်တဲ့အခြေရေမှန်200လောက်ကိုသူတို့ပိုင်ဆိုင်ကြောင်းအင်ဒိုနီးရှားဘက်ကရည်တည်ပြလာတယ်လို့ပဲတရုတ်နိုင်ငံဘက်ကလည်းဟိုအရင်ကလေးကအဲ့ဒီရေပြင်မှာငါဖန်ခဲ့ကြတဲ့သမိုင်းဆိုင်ရာအချက်လက်တွေကိုကိုးကားပြီးတော့ပြန်လည်ထောက်ပြခဲ့ပါတယ်ခင်ဗျာ
လက်စစ်တအားပေးဆက်ယုံလုပ်ငန်းခွင်မှာညံစင်ပြူကြလို့အလုံသမား84ယောက်တိတ်ဆုံးရတဲ့အမှုနဲ့ဆိုင်တဲ့လူ73ယောက်ကိုဖမ်းထားတယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်ဘူဒူးနဲ့မနက်ကညံပြူကြတဲ့အချိန်မှာခုတေဆုံးသွားတဲ့အလုံသမားများစုဟာ AAP မျှော်စင်ကအောက်ခံ platform ကိုပေ230အမြင့်ကနေစောင့်နေကြတာပါဒီမတော်တဆမှုကဘောလုံးခွဲလောင်ကျဲတဲ့ဒီလုပ်ငန်းခွင်မှာစတီးချောင်းတွေကွန်ကရစ်တွေနဲ့တစ်သားပြားတွေအပုံကြီးဖြစ်သွားစီတာပါဒီမှုအတွက်စုံစမ်းစစ်ဆေးရေးလုပ်ရမှာအဓိကထားပြီးတော့အာရုံစိုက်ကြတာကအစင်းမြင့်လက်စစ်ဓာတ်အားဖြင့်စက်ရုံတွေစီမံကိန်းတွေတော်တော်များများကိုတာဝန်ယူထားပြီးတော့လုပ်ငန်းခွင်မတော်တဆမှုတမန်းချောင်းနဲ့ရှိတဲ့ဆောက်လုပ်ရင်းကုမ္ပဏီကြီး Hebei Yinnan ဖြစ်ပါတယ်ဒီမတော်တဆမှုဟာအလုပ်ချိန်ပြောင်းတဲ့ချိန်မှဖြစ်သွားတာကြောင့်ဒီလောက်လူများများသိခဲ့တာဖြစ်နိုင်တယ်လို့အစိုးရသတင်းဌာနတစ်ခုကပြောပါတယ်ရှင်
ဖိလစ်ပိုင်နိုင်ငံမှာအာနာရှင်ဟောင်းဖာဒီနန်မာကော့စ်ကိုတရားကောင်တွေမြှုပ်နှံတဲ့စစ်တင်းကြိုက်မှာဂုံပြူမြှုပ်နှံခဲ့တာကိုကန့်ကွက်ဆန္ဒပြတဲ့အနေနဲ့ဒီကနေ့ဖိလစ်ပိုင်တက္ကသိုလ်ဝင်းအတွင်းကျောင်းသားဒါဇင်နဲ့ချီယာအဝိမပါကိုဗလာနဲ့ဆန္ဒပြခဲ့ကြပါတယ်မာကော့စ်ကိုစစ်တင်းကြိုက်ကနေဖယ်ရှားပေးဆိုတဲ့ကြွေးကြော်သံအပြင်လက်ရှိသမ္မတဒူတာတေရဲ့မျိုးရည်စေဝါတိုက်ဖြည့်လှုပ်ရှားမှုတွေကိုရည်ညွှန်းပြီးတော့လဲတရားလက်လွတ်တပ်ဖြတ်မှုတွေအဆုံးသတ်ဆိုတဲ့ကြွေးကြော်သံတွေအော်ပြီးတော့ဒီမျက်နှာဖုံးကိုဆွတ်ထားပြီးတဲ့ကျောင်းသားတွေဟာဆန္ဒပြကြတာပါမာကော့စ်မိသားစုတွေကသမိုင်းကိုပြောင်းပြဖို့သူတို့ရဲ့နာမည်ကိုပြန်ဆယ်ဖို့ကြိုးစားနေတဲ့အပေါ်မှာမချေနှက်တဲ့အတွက်အခုလိုဆန္ဒပြတာဖြစ်တယ်လို့ကျောင်းသားအဖွဲ့ပြောခွင့်ရကပြောပါရယ်မာကော့စ်ရဲ့ရုပ်လောင်းကိုပြီးခဲ့တဲ့သတင်းပတ်တောက်ကြနေ့ကနိုင်ငံတော်တရားကောင်စစ်တင်းချိန်မှာသူတို့တိအခမ်းအနားတရက်ကျင်းပပြီးတော့မြုပ်နှံခဲ့တာပါမာကော့စ်ဟာသမရတယောက်စစ်သားတယောက်ဖြစ်တာကြောင့်စစ်တင်းချိန်မှာတကြိုတင်းနဲ့ဆိုပြီးတော့အခုလိုစစ်တင်းချိန်မှာမြုပ်နှံမဲ့အစီအစဉ်ကိုသမရဒူတာဒေးကထောက်ခံတာဖြစ်ပါရယ်ခင်ဗျာ
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့အီတန်စင်တို့ကပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet ဆံမျက်နှာဖြစ်တဲ့ burmese.voanews.com မှာတိုက်ရိုက်နားဆင်နေပါတယ်ရန်ကုန်တိုင်းဝန်ကြီးချုပ်ရုံးမှပေါက်ကွဲမှုဖြစ်တဲ့သတင်းဆက်သွယ်မေးမြန်းချက်မတင်ပြခင်မှာအခုအရင်ဆုံးရခိုင်ဒေသဆိုင်ရာသတင်းတွေကိုဇက်တိုက်တင်ဆက်သွားပါမယ်ရခိုင်ပြည်နယ်အကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီအာနန်ဟာဒီလကုန်ပိုင်းနိုဝင်ဘာ29ရက်နေ့မှာမြန်မာနိုင်ငံကိုလာရောက်မယ်လို့သတင်းတွေထွက်ပေါ်နေပြီးရခိုင်ဒေသကိုတွားရောက်မှာဖြစ်ပါတယ်။မစ္စတာကိုဖီအာနန်ရဲ့မြန်မာပြည်ခရီးစဉ်နဲ့ပတ်သက်လို့ရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့ဝင်ဦးအေးလွင်ကို VOA ကဆက်သွယ်မေးမြန်းကြည့်ရမှာသူကအခုလိုစတင်ဖြေကြပါတယ
်။မစ္စတာကိုဖီအာနန်လာကုန်လောက်လာမယ်လို့ကြားရပါတယ်ခင်ဗျာ။
ဒီတစ်ခါမစ္စတာကိုဖီအာနန်ရဲ့ခရီးစဉ်ကဘာအတွက်လာမှာပါလဲ
အဲကျွန်တော်တို့လုပ်ငန်းဆက်တိုက်လုပ်နေပါတယ်ခင်ဗျာအကြံဉာဏ်ပေးဖို့အတွက်ဒီမှာရှိနေတဲ့အခြေအနေတွေကိုလာပြီးတော့လူတွေပြောတာတွေပါယူနားထောင်ဖို့ပါပဲခင်ဗျာ
အဲ့တော့မစ္စတာကိုဖီအာနန်ရဲ့ခရီးစဉ်အတွင်းမှာဘယ်တွေကိုသွားပြီးတော့ဘယ်သူတွေနဲ့တွေ့ဖို့အစီအစဉ်တွေရှိပါလဲခင်ဗျာ
ဗမာပြည်ကိုလာမယ်ပြီးရင်ရခိုင်ဘက်ကိုသွားပါမယ်ကျွန်တော်တို့သွားတိုင်းပဲလေဟိုရခိုင်ပြည်ကရမ်းမီရပါတော့နော်အစိုးရအဖွဲ့အစည်းနဲ့တွေ့တာပေါ့နော် NGO ကကျွန်တော်တို့ကိုတွေ့ကျင်တဲ့လူတွေကျွန်တော်တို့ကလည်းအမြဲလက်ခံကြိုဆိုနေပါတယ်ကျွန်တော်တို့အလုပ်ကသူတို့ပြောတာတွေကိုနားထောင်ဖို့ပါသူတို့ရဲ့ဆင်မြင်ယူဆချက်တွေကိုကျွန်တော်တို့မှတ်သားဖို့ပါအဲ့ဒီအချက်အလက်တွေကခံယူပြီးတော့ကျွန်တော်တို့ကအကောင်းဆုံးဖြစ်အောင်ရခိုင်ပြည်ကြီးညီငယ်အေဂျင့်ကာယာပြီးတော့နှစ်ဖက်လူအဖွဲ့အစည်းတွေညီညာစွာအတူရှင်တွဲနေထိုင်နိုင်ရေးအတွက်ဘယ်လိုအကြံကောင်းညံကောင်းတွေအစိုးရကိုပေးရမလဲဆိုတဲ့အချက်အလက်တွေကိုစာပွေစုတော်မှုအတွက်ဒီသားကပြည်သူများရဲ့ပြောတာတွေကိုနားထောင်ဖို့ပါခင်ဗျာ
မစ္စတာကိုဖီအာနန်အခုလာတဲ့အခါမှာမောင်းတော်ဒေသကိုသွားဖို့မသွားဖို့ဘယ်လိုရှိပါလဲ
အဲ့ဒါကတော့ကျွန်တော်တို့ကရခိုင်ပြည်နယ်တစ်ခုလုံးကိုသွားဖို့ဆိုတာကျွန်တော်တို့တာဝန်မှာရှိပါတယ်ခင်ဗျာเนาะဟိုကျွန်တော်တို့ရခိုင်ပြည်နယ်မှာရှိတဲ့မြို့နယ်အားလုံးကိုသွားဖို့ရှိတယ်ဟိုတစ်ခေါက်ကလည်းပဲနေမြေအခြေအနေကြောင့်ကျွန်တော်တို့ကကျွန်တော်တို့စုံပြပြီးတော့မသွားတာပါဒီတစ်ခေါက်လည်းနေမြေအခြေအနေကိုလိမ့်လာတုံ့တက်ပြီးတဲ့အခါမှာသွားတဲ့သွားလိုက်တဲ့နေရာတွေကိုအကုန်အနှံ့သွားဖို့ဆိုတာတော့ကျွန်တော်ရေဘူးရကျွန်တော်သတ်မှတ်ထားတာတွေရှိပါတယ်ခင်ဗျာ
။ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်ဦးအေးလွင်ဖြေကြားခဲ့တာပါခင်ဗျာ။တစ်ဆက်တည်းမှာပဲရခိုင်ပြည်နယ်မောင်တော်ဒေသမှာနေကြားဆောက်ရဲစခန်းတွေကိုတိုက်ခိုက်ခံရပြီးနောက်လူညိုရေးတပ်ဖွဲ့ဝင်တွေရဲ့စစ်စင်ရေးအတွင်းလူအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်လို့ကုလသမဂ္ဂတာဝန်ရှိသူတဦးကပြောကြားတဲ့အပေါ်တရားဝင်ကန့်ကွက်သွားမယ်လို့မြန်မာအစိုးရကပြောဆိုလိုက်ပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့ ဘင်္ဂလားဒေ့ရှ်နိုင်ငံရုံးခွဲအရာရှိရဲ့အဲ့ဒီလိုဆွဆွဲချက်တွေဟာမှန်ကန်မှုမရှိဘူးလို့မြန်မာသမ္မတရုံးကပြောဆိုလိုက်တာပါ။အပြည့်စုံကိုတော့ VOA သတင်းတော့မမေခါကတင်ပြပါမယ်။
ရခိုင်ပြည်နယ်မောင်နှောဒေသမှာအောက်တိုဘာအစောပိုင်းကဖြစ်ပျက်ခဲ့တဲ့ပဋိပက္ခတွေနောက်ပိုင်းစစ်စင်ရေးတွေလှုပ်ဆောင်နေတဲ့မြန်မာစစ်တပ်ဟာလူခွင့်ရေးချိုးဖောက်မှုတွေကျွလွန်နေတယ်လို့မြန်မာနိုင်ငံနဲ့အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်တက်ကနက်မြို့မှာအခြေစိုက်ထားတဲ့ UNHCR ရုံးအကြီးအကဲဂျွန်မက်ကစ်စစ်ကဆွဆွဲပြောဆိုလိုက်တာဖြစ်ပါတယ်။နေအိမ်တွေကိုမီးရှို့တာ၊လူတက်တာ၊အမျိုးသမီးတွေကိုအတ္တမပြုကျင့်တာတွေလို့လူခွင့်ရေးချိုးဖောက်မှုတွေကိုကျွလွန်နေတယ်လို့AFP သတင်းဌာနကိုပြောကြားခဲ့တာပါ။မြန်မာသမ္မတရုံးပြောရေးဆိုခွင့်ပုဂ္ဂိုလ်ဦးဇော်ထေကတော့ UNHCR အရာရှိတဦးအနေနဲ့ပြင်းထန်တဲ့ဆွဆွဲပြောဆိုမှုအတွက်တာဝန်ယူဖြေရှင်းသွားရလိမ့်မယ်လို့ပြောဆိုလိုက်ပါတယ်။ဆွဆွဲချက်နဲ့ပတ်သက်လို့လည်းတရားဝင်ကန့်ကွက်သွားမယ်လို့ပြောဆိုခဲ့တာ
ပါ။အခြေအမြင့်မရှိတဲ့ဆွဆွဲပြောကြားချက်တွေတော့ပြီးပြောဖို့မတင်ဘူး။အဲ့လိုမျိုးဆွဆွဲပြောကြားမှုမတင်ဘူး။အဓိကကတော့ကုလသမဂ္ဂဖြစ်တဲ့အတွက်ကုလသမဂ္ဂရဲ့ခိုင်လုံတဲ့အထောက်အထားနဲ့အချက်နဲ့တွေကျောင်းကြီးစိတ်ချရတဲ့အရင်းမြစ်တွေကိုအခြေခံပြီးပြောကြတယ်ကျဒီလိုမျိုးလွတ်လွတ်လပ်လပ်ပြောကြခြင်းနဲ့ပတ်သက်လို့ကျွန်တော်တို့အနေနဲ့ဘယ်လိုမှကြီးနေနိုင်တာမဟုတ်ဘူးဒီလိုမျိုးမှောင်ရွံ့ပြီးတော့ပြောကြချက်တွေအတွက်လည်းသူ့မှာတာဝန်ရှိတယ်သူဖြေရှင်းရပါလိမ့်မယ်ကျွန်တော်တို့အစိုးရအနေနဲ့ဒီမှာရှိတဲ့ UNC ကိုလည်းကျွန်တော်တို့ပြောမယ်နောက်ကုလသမဂ္ဂမှာရှိတဲ့ကျွန်တော်တို့မြန်မာနိုင်ငံဆိုင်ရာတာဝန်ကြီးကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်အနေနဲ့ UNC ရဲ့ High Commissioner မာမင်းကြီးကိုတွေ့ပြီးတော့လည်းပြောပါမယ်ဒီလိုမျိုး UNHCR ဝန်ထမ်းတယောက်အနေနဲ့လက်လွတ်စပယ်မပြောသင့်တဲ့ပြောတဲ့ဟာတွေဒီလိုက်နိုင်ရမယ်သူ့ရဲ့ကျင့်ဝတ်ကိုတော့ကွန်တက်နောက်သူ့ရဲ့ကြိုးရေးဆိုခွင့်သူ့ရဲ့ profession ပေါ့အဲ့ဒါတွေနဲ့မညီညွတ်ပဲဖြစ်နေရတဲ့ပတ်သက်ပြီးတော့သူတို့ကအရေးယူဆောင်ရွက်ပေးဖို့လိုပါလိမ့်မယ
်မောင်နှောဒေတာကပြိပခတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာသူယာနေချီရှိနေတယ်လို့သတင်းတွေထွက်ပေါ်နေချိန်မှာပဲ UNHCR အရာရှိရဲ့ဝေဖန်ချက်ထွက်ပေါ်လာတာဖြစ်ပါတယ် UNHCR ရုံပြောခွင့်ရသူ Vivian Tan ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထပ်မံရောက်ရှိလာသူတွေရဲ့ပြောဆိုချက်တွေအပါအဝင်လူခွင့်ရေးချိုးဖောက်ခံရတဲ့တဲ့င်းတွေဟာစိုးရိမ်စရာအခြေအနေတွေမှာရှိနေတယ်လို့ပြောဆိုခဲ့ကြောင်း AFP သတင်းကဖော်ပြထားခဲ့ပါတယ်။မောင်နှောဒေတာကအခြေအနေတွေပေါ်မကျေနပ်တဲ့အတွက်အရှေ့တောင်အာရှနိုင်ငံအချို့မှာလည်းကန့်ကွက်မှုတွေပေါ်ပေါက်နေပါတယ်။မွတ်စလင်အများစုရှိရာမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတို့အပြင်ထိုင်းနိုင်ငံမှာရှိနေတဲ့မြန်မာတန်ယုံတွေအနီးမှာဆန္ဒပြပွဲတွေပေါ်ပေါက်လျက်ရှိပါတယ်။မြန်မာအစိုးရတာဝန်ရှိသူတွေကတော့လုံခြုံရေးတပ်ဖွဲ့တွေရဲ့စစ်စင်ရေးတွေမှာဥပဒေနဲ့အညီဆောင်ရွက်နေကြောင်းတုံ့ပြန်ပြောဆိုထားပါတယ
်။ဒီလိုသတင်းတော့အမေခါဖြစ်ပါတယ်။ဒီလိုမြန်မာကနေပြီးတော့ဘင်္ဂလားဒေ့ရှ်ကိုကန့်ကွက်မယ်လို့ပြောဆိုနေကြမှာပဲ။မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေပေါ်ဖိနှိပ်နေတဲ့အတွက်ဆိုပြီးမြန်မာနိုင်ငံမှာအင်ရှင်အဖြစ်ပူးတွဲကျင်းပနေတဲ့အာဆီယံဘောလုံးအဖွဲ့ချုပ်ဆူဇူကီဖလားဘောလုံးပြိုင်ပွဲကနေနှုတ်ထွက်ဖို့စဉ်းစားနေတဲ့မလေးရှားနိုင်ငံကဘောလုံးပြိုင်ပွဲဒီမှာဆက်ပြီးတော့ပါဝင်ကစားသွားမယ်လို့ဒီကနေ့မှပဲဆုံးဖြတ်လိုက်ပါတယ်။အကြောင်းဆောင်ကတော့ Reuters သတင်းပေါ်အခြေခံပြီးနန်းလောင်ကတင်ပြထားပါတယ်။
မြန်မာနိုင်ငံမှာအင်ရှင်အဖြစ်ပူးတွဲကျင်းပနေတဲ့အာဆီယံဘောလုံးအဖွဲ့ချုပ်ဆူဇူကီဖလားဘောလုံးပြိုင်ပွဲကိုနိုဝင်ဘာလ19ရက်နေ့မှာကျင်းပနေတာပါ။ဒီပွဲကနေမလေးရှားနိုင်ငံနှုတ်ထွက်သွားမယ်ဆိုရင်အာဆီယံအဖွဲ့ဝင်10နိုင်ငံရဲ့ပြည်ရင်းရေးမှာဝင်မဆွက်ဖက်ရေးဆိုတဲ့အရင်ကတည်းကထားရှိလာတဲ့မူဝါဒတွေကိုဆန့်ကျင်ရာရောက်ပါလိမ့်မယ်။မလေးရှားလူငယ်နဲ့အာကစားရေးရာဝန်ကြီးကယ်ရီဂျမာလူဒင်ကအစိုးရရဲ့ဆုံးဖြတ်ချက်ကိုအခုလိုပြောပါတယ
်။Cabinet telah buat keputusan pasukan kita terus
မြန်မာနိုင်ငံမှာကျင်းပတဲ့ဘောလုံးပွဲမှာဆက်ကစားဖို့အစိုးရဝန်ကြီးများအဖွဲ့ကဆုံးဖြတ်လိုက်ပါတယ်။ရှေ့ဆက်လုပ်မဲ့တန်တမာရေးလုပ်ငန်းနဲ့ပတ်သက်လို့နိုင်ငံတိုင်းဝန်ကြီးဌာနကမကြခင်ထင်ကြပါလိမ့်မယ်။ရခိုင်ဒေသကဖြစ်ရတဲ့အတွက်မလေးရှားကတိတ်ကိုစိုးရိမ်ပါတယ်။ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ရဲ့ဒဏ်ခတ်အရေးယူမှုတွေကိုလည်းကျွန်တော်တို့သတိထားနေရပါတယ်။ရခိုင်ဒေသကဖိနှိပ်မှုတွေရပ်တန့်သွားအောင်တခြားနည်းလမ်းနဲ့ကျွန်တော်တို့လုပ်ကင်သွားမှာပါ။
ဆူဇူကီဖလားဘောလုံးပွဲကနေနှုတ်ထွက်ဖို့အစိုးရဝန်ကြီးတွေကိုအစည်းအဝေးမှာတောင်းဆိုထားခဲ့သလိုဆက်ကစားမယ်မကစားဘူးဆိုတဲ့ဆုံးဖြတ်ချက်ဘလို့ပဲဖြစ်ဖြစ်ရခိုင်အရေးနဲ့ပတ်သက်လို့ဆက်ပြီးလှုပ်ရှားပြောဆိုသွားမယ်လို့လည်းနိုဝင်ဘာလ23ရက်နေ့ကကယ်ရီကပြောပါတယ်။ရန်ကုန်မှာလည်းမြန်မာနဲ့မလေးရှားအာကစားနည်းပြတွေကနိုဝင်ဘာလ26ရက်နေ့မှာသတင်းစာရှင်းလင်းပွဲတရကျင်းပပြီးပွဲစဉ်အကြောင်းတွေပြောဆိုကြတာပါ။မြန်မာအသင်းနည်းပြဂတ်စီစီကအခုလိုပြောပါတယ
်။ different team that we faced in the friendly
BNN နဲ့ကစားတဲ့ပွဲမှာမြန်မာအသင်းသိပ်ကိုအားရဖို့ကောင်းပါတယ်ဒီနှစ်သင်းမှာကွာခြားချက်တွေများပေမဲ့ခင်ခင်မင်မင်ပဲကစားကြတာပါရှုံးထွက်အဆုံးဖြတ်ပြီးမဲ့ပွဲလေးဖြစ်တာကြောင့်အသေးအံကစားရမယ်ကြည်ကောင်းတဲ့ပွဲဖြစ်ပါ
မလေးရှားနည်းပြ On Kim Sui ကတော့ဒီပွဲမှာဆက်ပါဝင်ကစားဖို့ဆိုရဲမလေးရှားအစိုးရရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့မှတ်ချက်မပေးဘဲနဲ့ပွဲစဉ်အကြောင်းတွေကတော့အခုလိုပြောဆိုပါတယ
် Big crowd I believe that they can handle it
most important we keep focus
on the ball. ကတော့အများကြီးလာအပေးပါတယ်ကျွန်တော်အသင်းကောင်းကစားနိုင်မယ်လို့လည်းကျွန်တော်ယုံကြည်ပါတယ်ရေးကြီးဆုံးကတော့ဗျာပြင်ပလောကမှာဘာဖြစ်လာမလဲဆိုတာစဉ်းစားနေဖို့တဲ့ကွင်းထဲမှာပဲအာယုံစိုက်ထားဖို့လိုပါတယ်
ရခိုင်ဒေသမှာမြန်မာစစ်တပ်ရဲ့လူအခွင့်အရေးချုပ်ဖောက်မှုတွေကြောင့်ရိုဟင်ဂျာမွတ်စလင်တွေအိန်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးကြရဲဆိုပြီးတရင်တွေထွက်ပေါ်နေတာကြောင့်အမျိုးသားရင်ကြားစစ်ရေးလှုပ်ဆောင်သွားမယ်ဆိုရက်ထောက်အောင်ဆန်းစုကြည်ရဲ့အဆိုရသည့်အပေါ်ကြီးမားတဲ့စိန်ခေါ်ချက်တွေဖြစ်လာနေပါတယ်။ရခိုင်ဒေသအကြမ်းဖက်မှုတွေဆက်လက်ဖြစ်ပေါ်နေရမှာလူ86ဦးထက်မနည်းသေဆုံးပြီး 3,000 ကျော်အိုးအိမ်ဆုံးခွာထွက်ပြေးနေရတယ်လို့တရင်တွေမှဖော်ပြပါတယ်။ရခိုင်ပြည်နယ်မှာ2012ခုနှစ်ကတည်းကမြန်မာနဲ့မွတ်စလင်အတိုင်းအဝန်ကြားပဋိပက္ခတွေဖြစ်ပေါ်ခဲ့ပြီးလူရာနဲ့ချီတည်ဆုံခဲ့ပါသေးတယ်။ခုကိစ္စမှာ Coffee Annan Commission ဖွဲ့စည်းပေးထားရုံနဲ့မလုံလောက်ပဲထောက်အောင်ဆန်းစုကြည်ဝင်ရောက်ပြီးတော့အပြည့်အဝစုံစမ်းစစ်ဆေးတဲ့နဲ့ထိမ့်သိမ့်တဲ့ဆိုပြီးတော့ဝေဖန်ရေးသမားတွေကပြောဆိုပါတယ်။လွတ်လပ်တဲ့သတင်းသမားတွေလှုပ်ခွင့်ရေးသမားတွေကိုအဲ့ဒီဒေသထဲတွားရောက်ခွင့်အစိုးရကပိတ်ပင်ထားစေပါရခိုင်ဒေသဖိနှိပ်မှုတွေရပ်တန့်ဖို့ဆိုပြီးမလေးရှား၊အင်ဒိုနီးရှားနဲ့ထိုင်းနိုင်ငံကဆန္ဒပြသူတွေတက်ဆိုင်ရာနိုင်ငံမြန်မာတိုင်ယုံအသီးသီးရှိမှတောက်ကြနေမှစူဝေးဆန္ဒပြဖို့အစီအစဉ်ထားကြတာဖြစ်ပါရဲ့ရှင်
။နန်းလောင်ရဲ့တင်ပြချက်ဖြစ်ပါတယ်။အခုတော့ရန်ကုန်ကပောက်ကွဲမှုသတင်းတင်ပြပါတော့မယ်ခင်ဗျာ။ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ရုံးဝင်းအတွင်းမှာဒီကနေ့ညနေပိုင်းကအသေးစားပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပါတယ်။ဘုံရှာဖွေရေးအဖွဲ့တွေအပါအဝင်လူညုံရေးအဖွဲ့တွေကတိုင်းဒေသကြီးအစိုးရအဖွဲ့ရုံးဝင်းအတွင်းမှာရှာဖွေရေးတွေလှုပ်ဆောင်နေစေဖြစ်ပြီးဒီပောက်ကွဲမှုကြောင့်ထိခိုက်ဒဏ်ရာရသေဆုံးမှုအခြေအနေအသေးစိတ်ကိုတော့ဘယ်လိုမှရှိတယ်ဆိုတာမသိရသေးပါဘူး။ဒီအခြေအနေနဲ့ပတ်သက်ပြီးရန်ကုန်တိုင်းဒေသကြီးအစိုးရရုံးအဖွဲ့ရှေ့ကိုတွားရောက်ပြီးသတင်းယူနေတဲ့ VOA သတင်းတော်ကိုထက်အောင်ခန့်ကိုကိုရန်နိုင်ကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစတင်ဖြေကြားပါတယ်။
အခုကတိုင်းရုံးတဲ့ကဒီဟိုဘောအုတ်ချွေးရုံးထဲမှာဒီအသေးစားပောက်ကွဲမှုတစ်ခုဖြစ်တယ်ဆိုပြီးတော့လူရုံရုံဖြစ်နေတယ်ဗောအခုဝန်ထမ်းတွေကလည်းသူတို့အပြင်းနေအကုန်ထွက်တာလည်းတွေ့ရတယ်ဆောဆောကလွန်ခဲ့တဲ့15မိနစ်လောက်ကဘုံရှာပွေအဖွဲ့တွေလည်းဝင်သွားရဲသူခွေးနေတော့ဘုံရှာပွေအဖွဲ့တွေလည်းဟိုလိုက်ရှာနေတယ်ဗောလူညုံကြီးတွေလည်းချထားတယ်ဂိတ်ပေါက်ဝါမှာ
ဟုတ်ကဲ့အဲ့ဒါဘယ်အချိန်လောက်ကဖြစ်တာလဲ
ဟိုက6နာရီကျော်လောက်လို့ပြောတယ်ခင်ဗျာ6နာရီကျော်လောက်ကပြောတယ်ဟို8နာရီလောက်ကျသူဘုံချပွေးဖွဲ့ပြီးပါအကုန်ရောက်လာတယ်ခင်ဗျာ
ဒီအခုသိရသလောက်ပေါ့အဲ့မှာအထီးကိုက်အပျက်စီးအခြေအနေဘယ်လိုရှိလဲဘာများကြားမိလဲ
အထီးကိုက်ပျက်စီးအခြေအနေတော့မကြားမိဘူးခင်ဗျာဒီအပြင်မှာလည်းအပျက်စီးတွေပျက်စီးတွေလူထိုက်ထိကိုက်နေတာတွေသေုံကားနဲ့ခေါ်ရတာတွေပါပြီးတော့မတွေ့သေးဘူးခင်ဗျာလူထိကိုက်မဲ့ပုံရှိမဲ့ပုံမပေါ်ဘူးခင်ဗျာ
ပောက်ကွဲမှုဖြစ်တာက6နာရီလောက်ကဖြစ်တာဘလောက်လောက်ပြင်းလဲ
6နာရီကျော်လောက်ကပါခင်ဗျာပြင်းအတန်တော့မချမ်းအောင်ခင်ဗျာတို့ဟိုဘောတို့အထဲထဲမှာပြောနေကြတာတော့ဒီပောက်ကွဲမှုသေးစားပောက်ကွဲမှုဖြစ်တယ်ပောက်ကွဲမှုဖြစ်လို့တို့လုံငွေတွေချလိုက်တယ်ချပြီးတော့ဘုံရှာခွေးဖွဲတွေဝင်လာတယ်ဝင်လာပြီးတော့ခုခွေးကင်းတွေလိုက်ရှာနေတယ်အဲ့လိုမျိုးခင်ဗျာပြီးတော့ဒေတကောင်ကိုပိတ်လိုက်တယ်ခင်ဗျာ
တာဝန်ရှိသူတွေဘက်ကရောဒီကိစ္စနဲ့ပတ်သက်ပြီးတော့တစုံတရာပြောတာမျိုးရောတွေ့ရလား
မတွေ့ရခင်ဗျာဟိုဘဘူးမှလည်းထွက်ပြီးတော့မပြောဘူးအပြင်မှာပဲစောင့်နေကြတာခင်ဗျာပြောင်းမှလည်းထွက်မလာဘူးအထဲထဲဝင်သွားတယ်ကြပွေးဖွဲ့ဝင်သွားတယ်ခွေးတွေနဲ့အခုကျွန်တော်ရှိမှရင်လိုက်ရှာမိတယ်အဲ့လိုမျိုးခင်ဗျာဘုံရှာပွေးဖွဲ့တွေကဒီလွတ်တော့ဟိုဘောဒီဝင်းတစ်ခုလုံးအကုန်လုံးလိုက်ပြီးတော့ပတ်ရှာနေတယ်ခင်ဗျာ
အဲ့တော့6နာရီကျော်လောက်ဆိုတော့အဲ့ဒီချိန်ကဟိုပုံမှန်ဆိုတော့ရုံးစင်းချိန်ဖြစ်နေပေါ့အဲ့တော့အဲ့ဒီအထဲထဲမှာဝန်တန်းတွေပါတွေရောအဲ့ချိန်မှာရှိနေသေးတာလားအဲ့လိုမျိုးလို့
အဲ့ထဲထဲမှာရုံးဝန်တန်းအချို့တော့ကြံဦးမယ်ခင်ဗျာကျွန်တော်စောစောကတွေ့တာပါဒီပောက်ကွဲမှုဖြစ်ပြီးတော့ပောက်ကွဲမှုဖြစ်ပြီးဝင်တဲ့အယောက်20လောက်ဒီဂိတ်ပေါက်ဝါကိုထွက်လာတယ်ထွက်လာပြီးတော့တာဝန်ရှိသူတွေကစစ်ဆေးရည်မာကြီးလုပ်တယ်စစ်ဆေးရည်လုပ်ပြီးတော့သူတို့ဟိုဟာဝင်တဲ့နေအိုက်စနောကဝင်တဲ့20လောက်ကိုကားနဲ့ပြန်ခေါ်ပြီးတော့သူအိမ်ပြန်ပို့ပေးလိုက်တယ်နေတူတယ်ကားနဲ့ခေါ်ပါတယ်ခင်ဗျာပြီးလဲပြီးတော့ကျွန်တော်ရဲတွေနဲ့လုံလုံချပြီးတော့ဘုံရှောက်ပွေးရေးဖွဲ့တွေရောက်လာတယ်ပြီးတော့ခွေးတွေနဲ့ရှာတယ်ခင်ဗျာ
တိုင်းဒေသကြီးအစိုးရအဖွဲ့ရုံးထဲမှာဖြစ်နေတာဆိုတော့ဝန်ကြီးချုပ်ရဲ့အခြေအနေကရောဘယ်လိုရှိလဲသူနဲ့ပတ်သက်ပြီးတော့ဘာများကြားသေးလဲ
သူနဲ့ပတ်သက်ပြီးတော့ဘာမှမကြားဘူးခင်ဗျာလေဒီမှာရှိနေပုံမပေါ်ဘူးခင်ဗျာဘာမှတော့မကြားဘူးခင်ဗျာအသေးစားပောက်ကွဲမှုတစ်လုံးလောက်ပောက်တယ်လို့ပဲပြောနေကြတာပဲခင်ဗျာ
ဒီကိစ္စနဲ့ပတ်သက်ပြီးတော့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့တာဝန်ရှိသူတွေနဲ့ရန်ကုန်တိုင်းရဲတပ်ဖွဲ့တာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပြီးမယ်ဆက်သွယ်လို့တော့မရခဲ့ပါဘူးတကုံမျိုးနဲ့ရက်စကန်ကတော့ဒီပောက်ကွဲမှုနဲ့ပတ်သက်ပြီးအတီးပြုတ်ခဲ့ပြီးမယ်အချိန်လေးအသေးစိတ်ကိုတီးရဖို့သက်ဆိုင်ရာမျိုးနဲ့ရဲတပ်ဖွဲ့မှုတွေတွားရောက်စုံစမ်းနေသေးပဲဖြစ်တာကြောင့်အသေးစိတ်အချက်လက်ကိုတော့မသိရသေးဘူးလို့ပြောပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကလည်းရန်ကုန်မြို့ထဲက Ocean Shopping Center နဲ့ဒေါ်ဘုံမြို့နယ်အတွင်းမှာရှိတဲ့ Capital Hypermarket တွေမှာလည်းအသေးစားပောက်ကွဲမှုတွေဖြစ်ပွားခဲ့ပါတယ်ခင်ဗျာ
ရန်ကုန်တိုင်းဝန်ကြီးချုပ်ယုံပေါက်ကွဲမှုအခြေအနေတွေနဲ့ပတ်သက်ပြီးကိုရန်နိုင်ကဆက်သွယ်မေးမြန်းတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုတော့ထိုင်းမြန်မာနယ်စပ်ကအခြေအနေကိုလည်းကြည့်ရအောင်ပါ။ကရင်ပြည်နယ်ဖန်အန်နဲ့ကော့ဂရိတ်မြို့နယ်တွေမှာအစိုးရတပ်နဲ့နေကြားဆောက်ပူးပေါင်းတပ်ဖွဲ့တွေဟာ DKBA တပ်တွေနဲ့နေမြေစိုးမိုးနိုင်ရေးအတွက်တိုက်ပွဲတွေဖြစ်နေချိန်မှာပဲ DKBA ကထောင်ထားတဲ့မိုင်းတွေကြောင့်တပ်မတော်နဲ့နေကြားဆောက်တပ်ဖွဲ့ဝင်တွေထိခိုက်သေးဆုံးမှုရှိတဲ့သတင်းတွေထွက်ပေါ်နေပါတယ်။ဒီအကြောင်းကိုတော့ VOA ထိုင်းခြေဆိုင်သတင်းတော့မအေးမာကတင်ပြမှာဖြစ်ပါတယ
်။ကရင်ပြည်နယ်အတွင်းမှာလည်းမြမတက်မတော်နဲ့နေကြားဆောင်တက်ဖွဲ့ဝင်တွေ DKBA တက်တွေနှစ်ဖက်ပစ်ခတ်မှုတွေမိုင်းခွဲမှုတွေကြောင့်နှစ်ရက်ခြားခန့်ဆိုသလိုတိုက်ပွဲတွေဖြစ်ပွားနေတာပါ။ပြီးခဲ့တဲ့ရက်ကပဲကရင်ပြည်နယ်ဖအံမြို့နယ်အတွင်းကကျုံထော်ရေတံခွန်အနီးတောထဲမှာတိုးတက်သောဗုဒ္ဓဘာသာကရင်အမျိုးသားတက်မတော် DKBA တက်တွေထောင်ထားတဲ့မိုင်းကြောင့်တက်မတော်နဲ့နေကြားဆောင်တက်ဖွဲ့ဝင်တွေတေဆုံးမှုရှိခဲ့တယ်ဆိုပြီးနေကြားဆောင်တက်ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးသိန်းစော်မင်းကပြောပါတယ်
။အဲ့ဒီမှာဟိုတက်ကရရှိပြောင်းတဲ့ကျွန်တော်တို့ဒီဟိုဗီဒီယိုကတော့တောင်းမဆက်တည်လေတက်တို့ရဲ့နှစ်တက်ဗိုလ်မှူးဆုံးလူကြီးကတက်ရောက်တက်ရောက်ထိတော့ခေသွားတယ်။တိုက်မိုင်းတိုက်မိုင်းနဲ့တိုက်ကင်းထွက်ရင်ကင်းထွက်ရင်တိုက်မိုင်းဆိုတော့ကျိုးနဲ့လေကျိုးနဲ့တူကျိုးနေနဲ့တားရတာပေါ့။အဲ60ဘုံပြီးနေနဲ့လေအဲ့လိုကျိုးနေနဲ့တားပြီးတော့ထိတာပေါ့
။ဒီ KBA ဘက်ကတော့မြမတက်မတော်နဲ့နေကြားဆောင်တက်ကနေမြေရှင်းနေခဲ့တာကြောင့်နှစ်ဖက်တိုက်ပွဲတွေဖြစ်နေရသလိုသူတို့ရဲ့ဆုတ်ခွာခဲ့တဲ့နေမျိုးတွေမှာမိုင်းတွေထောင်ခဲ့တာတွေရှိတဲ့အကြောင်း DKBA တက်မှုဘုံမှုကြီးစောချအောင်ကဆိုပါတယ
်ဒီတိုက်ပွဲဖြစ်တဲ့ကာလမှာဘာအဲ့မထောင်လဲလေနော်ထောက်ပါတယ်ထောင်လာတော့သူပြောချစ်ပေါ့အဲ့ဒီတိုက်ပွဲဖြစ်တဲ့အချိန်မှာကကျွန်တော်တို့ကဒီခုကကာကွယ်ရေးမိုင်းတွေဝင်ဦးစားပေးသွားလို့ရှိတယ်နော်လုံးခဲ့တဲ့ဒီတိုက်ပွဲဖြစ်ကြတာပေါ့နော်အဲ့ဒီမေတော်လန်ကခွာတော့မဟင်းဆိုတော့အဲ့မှာထောင်လာတယ်တက်က3ယောက် BGA တယောက်ပေါ့လေတက်က3ယောက်ပြီးသွားတယ်နော်။အရာရှိတူပါဘူး BGA တယောက်ပေါ့နော်။တောက်ဒီကောင်းမှုမှာဆိုလို့ရှိရင်လုံနဲ့ကုံကြီးရဲကဆိုလို့ရှိရင်ဖြစ်တာပဲ။အဲ့ဒီဒီလက်ရှိဒီဘူဗီလိုပဲပေါ့လေ။ဒီလိုဘူကျော်တဲ့ဘက်ဒီတမခုမမလဲဖြစ်တာပဲ။တက်ကွဲတော့ပျောက်ကြတော့ပေါ့ကျွန်တော်တို့ရဲ့ညီခါတော့နော်။အမမကသူကဒီဟက်ကြီးကအကောင့်ထည့်ဖို့ပြည့်ကျွန်တော်တို့ရှင်းတာ။အရင်အစိုးရဟောင်းတော့ကသူတို့ဒီဟက်ကြီးကတော့အကောင့်ထည့်ဖို့သဘောတူစာချုပ်ကိုချုပ်ထားတယ်လေ။
ဒါအပြင် DKBA တပ်ဖွဲ့ဝင်10ဦးထက်မနည်းကိုလည်းဒီအပိုင်းတွင်ဖမ်းဆီးမှုတွေရှိနေတယ်ဆိုပြီး DKBA ဘက်ကပြောပါတယ်။နေကြဆောင်တပ်ဘက်ကတော့နေမြေရှင်းလင်းတာမဟုတ်တဲ့အကြောင်းနဲ့နေမြေစိုးမိုးမှုအတွက်တိုက်ခတ်ရတာရှိတယ်လို့လည်းနေကြဆောင်တပ်မှုဗိုလ်မှူးသိန်းစော်မင်းကဆိုပါတယ်
။ဒီလောဆယ်ကျွန်တော်နေမြေစိုးမိုးတာကပဲရှိတယ်။အဲ့ဒီ DKBA နေခဲ့တဲ့နေရာကိုကျွန်တော်ဒီစိုးတော်တို့ဟုတ်မဲတော်ရှိလို့ပေါ့နော်။ကျွန်တော်နေကြဆောင်တပ်နဲ့တပ်မတော်ပေါင်းလို့စိုးမိုးထားတာပဲရှိတယ်။ကျွန်တော်တိုက်ရတာကို
တက်မတော်ဘက်ကထိခိုက်ကြဆုံးမှုတွေနဲ့ပတ်သက်လို့မြမတက်မတော်ဘက်ကိုဆက်သွယ်မေးမြန်းဖို့စ조사ခဲ့ပြီးမြဲဆက်သွယ်လို့မရခဲ့ပါဘူးမြမတက်မတော်နဲ့ DKBA တို့ဟာမြဝတီမျိုးကနေကော့ကရိတ်မျိုးအထိဖောက်လုပ်ထားတဲ့အာရှလမ်းမကြီးမဖွင့်ခင်ကစပြီးတိုက်ပွဲတွေဖြစ်ပွားနေတာပါအခုတိုက်ပွဲဖြစ်ပွားခဲ့တဲ့ DKBA တက်ဖွဲ့ဟာပြီးခဲ့တဲ့နှစ်ကုန်ပိုင်းကဒီမိုကရေစီကရင်အကျိုးပြုတက်မတော် DKBA ကနေခွဲထွက်လာတဲ့တက်ဖွဲ့ဖြစ်ပါတယ်DKBA နာမည်နဲ့1994ခုနှစ်ကတည်းကအဖြစ်ခတ်ရက်ဆဲခဲ့ပြီး2010မှာတိုက်ပွဲတွေပြန်ဖြစ်ခဲ့ပါတယ်ဒီမိုကရေစီကရင်အကျိုးပြုတက်မတော်နာမည်နဲ့2011ခုနှစ်မှာဒုတိယကြိမ်အဖြစ်ခတ်ရက်ဆဲရေးလက်မှတ်ရေးထိုးခဲ့ပြီး2015ခုနှစ်ကုန်ပိုင်းမှာ NCA တနိုင်ငံလုံးဖြစ်ခတ်တက်ခတ်မှုရက်ဆဲရေးသဘောတူစာချုပ်လက်မှတ်ရေးထိုးခဲ့တာပါလက်မှတ်မထိုးခင်မှာမြန်မာအစိုးရနဲ့တင်းမာမှုရှိတဲ့တက်မှုတချို့ကိုလည်းထုတ်ပယ်ခဲ့ပါတယ်ထုတ်ပယ်ခံခဲ့ရတဲ့တက်မှုတွေကတော့1994ခုနှစ်တုန်းကနာမည်ဟောင်းဖြစ်တဲ့တိုးတက်သောဗုဒ္ဓဘာသာကရင်အမျိုးသားတက်မတော် DKBA ဆိုတဲ့နာမည်ကိုပြန်လည်အသုံးပြုပြီး2016ခုနှစ်ဇန်နဝါရီလ16ရက်နေ့ကတက်အင်အားရာကနန်းလောက်နဲ့အဖွဲ့အစ်စ်ပြန်လည်ဖွဲ့စည်းခဲ့ပါတယ်အခုလက်ရှိမှာတော့ဒီတက်ဖွဲ့တွေနဲ့မြမတက်မတော်အပါအဝင်နေကြားဆောင်ပူးပေါင်းတက်ဖွဲ့တွေဟာကရင်ပြည်နယ်အတွင်းမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်ရှင်
VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ် VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ VOA ကိုတေးသချင်းတောင်းညင်နေဆိုရင်တော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်စာလိုက်ကတဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တတာအမှတ်855ရန်ကုန်ဗဟုစာလိုက်ကြီးရန်ကုန်မြို့ပဲဖြစ်ပါတယ် VOA ကနေထုတ်လွှင့်တဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအခုခါမှာတော့ DVV ရဲ့ရုပ်မြင်သံကြားအစီအစဉ်တွေမှာစောင့်မျှော်ရှုစားနိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့တောက်ကြနေညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းနံပါတ်25 kilohertz 11965လိုင်းနံပါတ်32 kilohertz 9329လိုင်းနံပါတ်51 kilohertz 5885တို့ကနေဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယနိုင်ငံရေးအတွင်းမှာတော့အမျိုးသမီးကဏ္ဍသိပ္ပံနဲ့ဤပညာကဏ္ဍနဲ့အတူသုဒ္ဓဆုံလင်းအမေရိကန်တခွင်အစီအစဉ်တင်ဆက်တဲ့အခါမှာတော
့ဘာသာရေးလွတ်လပ်မှုပေါ့နော် religious freedom ကိုသူတို့ရှာတဲ့အင်္ဂလန်နိုင်ငံကလူတစုပေါ့သူတို့1620ပြည့်မှာသူတို့လူပေါင်း120ပေါ့
နောက်ပိုင်းမှာတင်ဆက်မဲ့သုဒ္ဓဆုံလင်းအမေရိကန်တခွင်မှာစောင့်မျှော်နားဆင်နေပါတယ်အခုတော့အမျိုးသမီးကဏ္ဍတင်ဆက်ဖို့လှည့်ရောက်လာပါပြီနိုဝင်ဘာ25ရက်နေ့ဟာအမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေးနိုင်ငံတကာအထိမ်းမှတ်နေ့ဖြစ်ပါတယ်။ကမ္ဘာတလောအမျိုးသမီးများနဲ့မိန်းကလေးငယ်တွေအပေါ်အကြမ်းဖက်မှုပပျောက်ရေးလှုပ်ဆောင်ရမှာတိုးတက်မှုတွေရှိနေပေမဲ့လှုပ်ဆောင်စရာတွေအများကြီးရှိနေသေးတယ်လို့ကုလသမဂ္ဂတွင်းရင်းမှုချုပ်မစ္စတာဘန်ကီမွန်းကပြောကြားပါတယ်။မြန်မာနိုင်ငံမှာရောလက်ရှိအမျိုးသမီးတူရဲ့အခြေအနေဘယ်လိုရှိနေလဲဆိုတာကိုဒေါ်လလတန်းကဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာတင်ပြထားပါတယ်။
Cause it only serves to make me more determined to achieve my final goal.
Why men prey on women and girls? Why societies ashamed the victims? And why governments fail to punish deadly crimes? And why the world denies itself
the fruits of women's... မြို့သမီးနဲ့မင်းကလေးငယ်တွေပေါ့မြို့သားတွေကဘာလို့အနိုင်ကျင့်ကြရလဲ။အနိုင်ကျင့်ခံရတဲ့အမျိုးသမီးတွေနဲ့ပတ်သက်လို့လူအဖွဲ့အစည်းကဘာလို့ဆက်စရာလို့ထင်ရသလဲလူအဆက်ကူထိခိုက်စေမဲ့ဒီလိုပြစ်မှုတွေကိုဘာလို့အစိုးရတွေကဥပေက္ခပြုထားကြတာလဲအမျိုးသမီးတွေအပြည့်အဝပါဝင်ခွင့်နဲ့အကျိုးရလဒ်တွေကိုကဘာကဘာလို့အသိမှတ်မပြုတာလဲဒီလိုအမြင်တွေကြောင့်ဖြစ်လာတဲ့ဆိုးပြစ်တွေကိုကဘာကြီးကဆက်ပြီးခံနေမှာလားအမျိုးသမီးနဲ့မိန်းကလေးငယ်တွေကတော့ဆက်ပြီးနင့်တာဖို့မသင့်တော့ပါဘူးဒီလိုဖြစ်လည်းမဖြစ်သင့်တော့ပါဘူး
အဲ့ဒါကတော့ကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်ကနိုဝင်ဘာ25ရက်နေ့မှာကြေညာတဲ့မြို့သမီးများပေါ်အကြမ်းဖက်မှုပပျောက်ရေးနိုင်ငံတကာနေ့ကစတင်ပြီးဒီဇင်ဘာ6ရက်လူ့အခွင့်အရေးနေ့မှာပြီးဆုံးမဲ့မြို့သမီးများပေါ်အကြမ်းဖက်မှုပပျောက်ရေးအတွက်16ရက်ကြာလှုပ်ရှားမှုစတင်ခဲ့တဲ့အခါနာမှာအခုလိုမေးခွန်းတွေကိုတည်ကြီးထုတ်ခဲ့တာပါကမ္ဘာလီမော်ယောင်နေ့လို့တင်စားခေါ်ပေါ်တဲ့ဒီလှုပ်ရှားမှုအခါနာမှာမြို့သမီးနဲ့မိန်းကလေးငယ်တွေပေါ်အကြမ်းဖက်မှုကိုထိရောက်စွာလှုပ်ဆောင်ဖို့တစ်ဆိုင်ရာနိုင်ငံတွေရဲ့အစိုးရတွေအနေနဲ့လည်းပုံမပါဝင်ဆောင်ရွက်တင့်နေကြောင်းမစ္စတာဘန်ကီမွန်ကပြောကြားသွားပါသေးတယ်
။ At long last, we are seeing a growing global recognition that violence against women and girls is a human rights violation.
မြို့သမီးနဲ့မိန်းကလေးငယ်တွေပေါ်အကြမ်းဖက်မှုဟာလူ့အခွင့်အရေးကျွလွန်ချိုးဖောက်မှုဖြစ်တယ်ဆိုတာကိုကဘာကြီးကအသိမှတ်ပြုလာတာကိုတွေ့နေရပါပြီ။အမျိုးသမီးတွေအပေါ်အကြမ်းဖက်မှုဟာပြည်သူလူထုကြမ်းမာရေးအခြေအနေကိုထိခိုက်စေတဲ့အပြင်ဆင်းရဲမွဲတေမှုပပျောက်ရေးအတွက်ကြိုးပမ်းရမှာလည်းအဟန္တာဖြစ်စေပါတယ်။ဒါကြောင့်လဲအမျိုးသမီးနဲ့မိန်းကလေးတွေအကြမ်းဖက်ခံရမှုပပျောက်ရေးအတွက်လှုပ်ဆောင်စရာတွေအများကြီးရှိနေပါသေးတယ်။ထိရောက်စွာကာကွယ်နိုင်ဖို့နှိုးကြားမှုရှိစေဖို့လှုပ်ဆောင်ကြရမှာဖြစ်ပါတယ်။ဒီအစီအစဉ်နဲ့ပတ်သက်ပြီးငွေကြေးထောက်ပံ့မှုတွေလည်းနေပါနေပါသေးတယ်။ဒါကြောင့်သက်ဆိုင်ရာအစိုးရတွေအနေနဲ့ငွေကြေးပုံမူရရကြဖို့ကျွန်တော်တိုက်တွန်းလိုက်ပါတယ်
။ကုလသမဂ္ဂအတွင်းမှုချုပ်ပြောကြားခဲ့သလိုအမျိုးသမီးနဲ့မိန်းကလေးငယ်တွေပေါ်အချမ်းဖက်မှုပပျောက်ရေးကြိုးပမ်းရမှာတိုးတက်မှုတွေရှိခဲ့ပေမဲ့လို့လေလှုပ်ဆောင်စရာတွေကတော့အများကြီးကျန့်ရှိနေသေးတာဖြစ်ပါလေ။ဒါကြောင့်မြန်မာနိုင်ငံမှာရောအမျိုးသမီးများပေါ်အကြမ်းဖက်မှုပပျောက်ရေးလှုပ်ဆောင်မှုအခြေအနေကဘယ်လိုရှိပါသလဲ။ဒီဝေအမျိုးသမီးများအဖွဲ့ချုပ်ကမဲဆုစုဆွေကတော့ WLB ခေါ်အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံမှာ policy ရေးရာအမှုဆောင်အဖွဲ့ဝင်တူဦးဖြစ်ပါတယ်။အမျိုးသမီးများပေါ်အထူးသဖြင့်လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုအခြေအနေနဲ့ပတ်သက်လို့သူကိုမေးမြန်းထားတာကိုဆက်ပြီးတင်ပြလိုပါတယ်
။စ
စ်ပြည်ပခါချင်းနဲ့တဲ့နေရအထူးသဖြင့်ဒီရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွေမှာဒီအမျိုးသမီးများပေါ့ကျန်းဖန်းမှုအထူးသဖြင့်လေပန်းဆိုင်ရာဒီအာနာပိုင်တွေကျူးလွန်တဲ့အမှုပေါ့နော်အဲ့ဒီထဲမှာတော့ဒီအာနာပိုင်ဆိုပြောရတဲ့နေရာမှာစစ်တပ်ပါတယ်ရဲပါတယ်ဒီခုဆိုရရဲ့အနာရှိတဲ့လူတွေကနေပြီးတော့ကျူးလွန်တဲ့အမှု60ကျော်ကျမတို့စစ်တမ်းကောက်ယူမှုတွေထုတ်ပြဟိုချက်လက်စုဆောင်မှုတွေကျမတို့ရရှိခဲ့တယ်အဲ့ဒီထက်မှာတော့ဒီလေပိုင်းဆိုင်ရာစော်ကားတဲ့အမှုငါမှုကိုတော့ဂျက်သားဆိုရမှာဟိုတရားစီရင်ခွင့်ရခဲ့တာကိုကျမတို့တွေ့ရတယ်ပေါ့နော်ဂျန်နဲ့85မှုကတော့ဒီလှန်ဝင်းနေသေးတယ်စီရင်ဒီရတာဆရာယုံမှာဒီဆိုရရဲ့ဒီစစ်တပ်ရဲ့ဒီအိုအကျံဖတ်မှုကျူးလွန်ပြီးမဲ့လေဒီ2080ပုံအောက်ကပဲဒီတရားစီရင်တဲ့အတွက်ကြောင့်မလို့ရတာစီရင်ရေးအောက်မှုမပေါ်လာဘူးပေါ့နော်အဲ့ဒါတော့2015နဲ့2016ပေါ့
အဲ့တော့ဒီလေပိုင်းဆိုင်ရာအကျံဖတ်မှုပေါ့နော်60ကျော်နှစ်ကဒီရတာရုံမှာငါမှုပဲတင်ပြီးတော့ကျန်းလာနိုင်ခဲ့တယ်ဆိုတော့ဒီနေ့အဖြစ်တော့ဒီတာဝန်ယူမှုတာဝန်ခံမှုကျင်းနေတဲ့သဘောပေါ့အ
ဲ့ဒါတော့ရဲမှန်ပါတယ်ဆိုရအဟောင်းတစ်ထက်မှာရောဒီပင်ကူးပြောင်းတဲ့ကာလမှာရောပေါ့နော်ဒီရက်သားတရားရုံးမှာဒီတရားဆွတ်ဆွတ်ဖို့ဆိုရင်ဒီမဖြစ်နိုင်ဘူးမရှိနိုင်ဘူးဆိုပြီးတော့မှဒီကာချုပ်ကပဲတရားဆွတ်ဆွတ်ဖြည့်ရှင်းတာရှိတယ်ပေါ့အဲ့ဒီ2008ဖွဲ့စည်းပုံအရအဲ့လိုအာမခံချက်ပေးထားတဲ့တဲကြောင့်မို့လို့လေဒီလိုမျိုးရက်သားတရားရုံးမှာတရားစီရင်လို့မရတာပါရှင
့်အဲ့တော့ရက်သားတရားရုံးမှာတရားစီရင်ခွင့်မရဘူးဆိုစစ်တရားရုံးမှာတော့တရားစီရင်ခွင့်ရတဲ့သဘောဆိုတော့အဲ့ဒီတရားစီရင်ခွင့်ရခဲ့တယ်ဆိုရင်တရားစီရင်မှုနဲ့ပတ်သက်ပြီးတော့အချက်လက်တွေရောသတင်းအခြေအနေရောဒီရလဒ်တွေရောဟိုအမျိုးသမီးအဖွဲ့အနေနဲ့ပေါ့နော်သိခွင့်ရပါလား
လုံးဝသိခွင့်မရပါဘူးရှင်အဲ့ဒါကြောင့်လည်းကျမတို့စိုးရိမ်တာကဒီမျိုးသမီးတို့တွေကလည်းဒီဟာကိုဟိုစိုးရိမ်တယ်ပေါ့နော်ဘာကြောင့်ဆိုတော့သူတို့ဘယ်လိုတရားစီရင်လိုက်လဲတစ်ခါတကြရင်သတင်းကတော့ပြန်ရတယ်ရထူးကြောင်းလိုက်တယ်ဒါမှမဟုတ်ရင်လည်းဒီနေရာပြောင်းလိုက်တယ်ရထူးချလိုက်တယ်ပေါ့အဲ့ဒါကအပြစ်ပေးတာလို့ဖြစ်ပေးတဲ့ပုံစံမဟုတ်ဘူးပေါ့နော်ဒီလောက်လို့လည်းမရဘူးပေါ့နောက်တစ်ခုကကျမတို့စီမှာခက်ခဲရှိတာ access to justice နဲ့ဒီ access to information ပေါ့ဒီသတင်းချက်လက်ရယူဖို့ဆိုရင်အင်မတန်မှခက်ခဲပါတယ်ဒီဆိုရဌာနတွေနဲ့ထူးသဖြင့်ဒီအာဏာပိုင်စစ်သက်ရဲတွေနဲ့ပတ်သက်လာတဲ့ဟိုပေါ့လူခွင့်ရေးချုပ်ဖောက်မှုတွေဆိုရင်သတင်းလည်းကရဖို့မရှိပါဘူးရှင့်အဲ့ဒါတကူကလည်းအတားဆီးတကူဖြစ်ပါတယ်ဟုတ်တရားဟိုပြတ်တက်မှုပေါ်ဆောင်တဲ့နေရာမှာလေ
ဟုတ်ကဲ့ဒီလိမ့်မိုင်ဆိုင်ရအကျန်းဖက်မှုဒီဖြစ်ရ90ကျော်မှာပေါ့နော်ဒီအပြစ်ပေးမှုမရှိတဲ့စနစ်ပေါ့နော်ဘယ်နေရာမှာပေါ့နော
်ဒီ
တည်တာအပေါ်လွင်ဆုံးလို့ယူဆပါလဲရှင့်ကျမဟိုဥပမာလေးတကူလောက်ပြောပြလို့ရမလားဒီလိမ့်မိုင်ဆိုင်ရအကျန်းဖက်မှုနဲ့ပတ်သက်ပြီးတော့ပေါ့နော်
အခုဒီကျမတို့တနိုင်ငံလုံးလဲဟိုလူတိများပြီးတော့တနိုင်ငံလုံးပြီးတကဘာလုံးတိဒီအမှုဆိုရင်2015ဇန်နဝါရီတုန်းကပေါ့နော်ဒီဆရာမကချင်ဆရာမနှစ်ဦးတက်ခံရတယ်ပေါ့နော်ရှမ်းပြည်နယ်မှာဒီ volunteer ဆရာမနှစ်ဦးတက်ခံရတဲ့အမှုဆိုရင်တကယ်တမ်းကျတော့ဒီရတာတရားရုံးမှာလဲဟိုစီရင်ကိုအများကြီးတောင်းဆိုထားတာရှိတယ်။နောက်တစ်ခုကစုံစမ်းစစ်ဆေးရေးကော်မရှင်ဟိုလုပ်ဖို့လည်းတောင်းဆိုထားတယ်။တော်တော်လည်းပဲစုံစမ်းစစ်ဆေးရေးကော်မရှင်ကတော့လုပ်တယ်။ဒါပေမဲ့တကယ်ဒီဖြည့်ရှင်းကြီးကဒီတရားလက်တတ်မှုကိုဟိုတွားတဲ့လမ်းမဟုတ်ဘူးမတွေးရဘူးဒီဆီမန်ရောက်ရဲ့အမှုဆိုရင်လည်းဒီအတိုင်းပဲဟိုဖုံးလိုက်တယ်ပေါ့နော်အဲ့လိုမျိုးတွေကျွန်မတို့သိရတယ်ဖုံးမဖုံးဘူးဆိုရင်အခုချိန်မှာဒီဟာကဘယ်သူမှလည်းမသိတော့ဘာမှလည်းမပြောတော့ဘူးဒါကပြီးသွားပြီဆိုတဲ့ပုံစံပဲဖြစ်သွားတယ်လူခွေရေးကော်မရှင်လည်းအဲ့လိုပဲဟိုကျွန်မတို့စုံစမ်းလဲတောက်ဆက်တဲ့တင်းချက်လက်တွေမေးတယ်သူတို့လည်းမသိရဘူးပေါ့နော်ဟုတ်
အခုပေါ့နော်ဒီဒီမိုကရေစီကုပြောင်းစားခင်မှာပေါ့နော်အခုလိုမျိုး impunity လို့ထောက်ပြနေတဲ့ဒီအပြစ်ပေးရယူခြင်းမှကင်းလို့စီတဲ့ဒီအခြေအနေတွေတော့ရှိမှာပါအဲ့ဒါကဘာတွေလို့လိလတွေ့ရှိရပါလဲရှင်
ဒီကတော့ဒီစတက်ကလေပန်းဆိုင်ရာရက်ဘက်ကိုလာပြီးတော့မှလေပန်းဆိုင်ရာစော်ကားတာပဲဖြစ်ဖြစ်ဒီတက် OA စီးစီတွေကိုဒီတက်သွားတာပဲဖြစ်ဖြစ်တကယ်တမ်းကျတော့ဒီခု2008ဖက်စီပုံကအတားအဆီးကြီးကြီးမားမားဖြစ်တယ်နောက်တစ်ခုကသူတို့ကိုသွားပြီးတော့တိုင်တန်းဖို့ဆိုရင်လေဒီတိုင်တန်းတဲ့နေရာမှာပြည်သူတွေကနေပြီးတော့မှသွားတိုင်ဖို့တော့မှနေရာကတော်အင်မတန်မှခဲရင်ပါတယ်သွားတိုင်ရင်တိုင်တဲ့လူတော့ဖမ်းချုပ်ခံရတာလည်းရှိတယ်အဲ့လိုကျမတို့ဒီတတကတွေရှိခဲ့ပါတယ်ဒီကချင်ပြည်နယ်မှာကိုနှစ်ကျောင်းသူလေးတလက်ပြစ်ခံရတယ်တည်တဲ့အမှုဆိုရင်လေဒီလူခရီးကော်မရှင်ကိုတိုင်တယ်တိုင်တယ်တိုင်ပြီးမှပဲလာပြီးတော့ဖမ်းသွားတယ်ပေါ့နော်ဆိုတော့ဒါကလုံခြုံမှုမရှိနေဘူးတိုင်တန်းတဲ့လူတွေအတွက်လည်းဒီ ဟိုဖက်ခရနိုင်တယ်အဲ့လိုမျိုးတွေရှိတယ်ဟိုလုံချုံမှုမရှိနေတဲ့အတွက်ကြောင့်မို့လို့လေဒါကဒီကျူးလွန်တဲ့လူတွေရပဲဆက်လက်ကျူးလွန်ခွင့်နဲ့ဒီပြပေးယူဘုံဘက်မှာလည်းတိတိယယောက်မရှိတဲ့အတွက်ဒါ impunity ဖြစ်နေတာပေါ့နော်သူတဖြစ်ဒီစစ်ဖြစ်နေသေးတဲ့နိုင်ငံဆိုတော့ပုံပြီးတော့မှဒီတရားဥပဒေစိုးမိုးမှုကိုလက်လန်းမမီတဲ့အတွက်ကြောင့်မို့လို့ဒီကျေလက်နေသားနေအမျိုးသမီးတွေရာဒါကိုပို့ပြီးတော့မှခါးစည်းခံစားရတော့ကျွန်တော်တို့တွေးရတယ်ပေါ့နော် You can bend but never break me cause it only serves to make me more determined to achieve my final goal ထော်လာတာတန်းစီစဉ်တင်ဆက်တဲ့အမျိုးသမီးခန္ဓာကိုနားဆင်ခဲ့ရတာပါအခုတော့သုဒ္ဓဆုံလင်အမေရိကန်တခွင်အစီအစဉ်အလှည့်ရောက်လာပါပြီဒီတစ်ပတ်သုဒ္ဓဆုံလင်အမေရိကန်တခွင်အစီအစဉ်မှာတော့ Thanksgiving ကျေးဇူးတော်နေ့အကြောင်းကိုအောင်ကတင်ဆက်ထားတာဖြစ်ပါတယ
် American ပြည်အောင်စုမှာဆိုရင် November လကုန်လကစပြီးတော့အားလည်းရဲ့ရာသီစပြီလို့ပြောရမှာပါတကယ်တော့ American အားလည်းရရှိစတင်တဲ့အချိန်ဟာကျေးဇူးတော်နေ့လို့လည်းဆိုကြပါတယ်နှစ်စဉ်နိုဝင်ဘာလရဲကနောက်ဆုံးကြာတာပေးနေကိုကျေးဇူးတော်နေ့ရယ်ဆိုပြီးတော့သတ်မှတ်ခဲ့တာကြောင့်2016ခုနှစ်အတွက်ကျေးဇူးတော်နေ့ကတော့နိုဝင်ဘာ24ရက်ဖြစ်ပါတယ်ဒီအချိန်ဟာကိုဘွားတခြားလုံးအကောင်းဆုံးအခွင့်အရေးတွေဘလို့ရခဲ့လဲဘာကြောင့်ရခဲ့လဲဆိုတာတွေကိုပြန်လည်စဉ်းစားပြီးအကောင်းမြင်ကျေးဇူးတင်ကြတဲ့အချိန်လည်းဖြစ်ပါတယ
် Grateful for each hand we hold Gathered round this table From far and near we travel home Blessed that we are able
အခုလိုကျေးဇူးတော်နေ့ရောက်တိုင်းအမေရိကန်တခွင်မှာမိသားစုတွေဆုံစည်းပြီးကျေးဇူးတော်နေ့ညစာစားပွဲတွေဆင်နွှဲကြသလိုမိတ်ဆွေပေါင်းသင်းတွေလည်းတွေ့ဆုံကြပြီးညစာစားပွဲတွေကျင်းပလို့ရှိပါတယ်ကျေးဇူးတော်နေ့အကြောင်းကယ်လီဖိုးနီးယားပြည်နယ် Los Angeles မြို့ကခရစ်ယာန်ဓမ္မဆရာ Ricky La ကအခုလိုပြောပါတယ
်ဘာသာရေးလွတ်လပ်မှုပေါ့နော် Religious Freedom ကိုသူတို့ရှာတဲ့အင်္ဂလန်နိုင်ငံကလူတစုပေါ့သူတို့1620ပြည့်မှာသူလူပေါင်းတရားနဲ့20ဘာသာရေးလွတ်မှုအတွက်နေပြည်တော်ကိုရှာဖို့ထွက်လာတာနော်မီဖလာဝါသင်းဝန်းနဲ့သူတို့ထွက်လာပြီးတော့ Massachusetts ကိုသူရောက်လာတယ်။ရောက်ချင်းသူတို့ကတော့ winter အရင်ကြမ်းတမ်းတဲ့အခါတော့အတွက်တက်ကြောက်သူတို့သင်းမောပေါ်နေဆင်းလို့ရအောင်အဲ့မှာပဲကတော့တချို့တဝက်ကျော်တော့တဝက်ကျော်66ရက်လောက်ကအဲ့မှာပဲဆုံးသွားတယ်။အဲ့ဒီအချိန်မှာဒီလိုနေပြီးတော့သူ winter ပြီးတဲ့အခါကျတော့သူတို့ကုန်းပေါ်တက်လာပြီးတော့သူတို့အခြေချတယ်။အဲ့ဒီအချိန်မှာသူတို့ Squanto ဆိုတဲ့အိန္ဒိယန်တယောက်ကနေသူတို့မိတ်ဆွေဖြစ်လာပြီးတော့အဲ့အိန္ဒိယန်ကသူတို့ဘလို့တိပင်းဆိုင်ရမလဲဘလို့ဟိုငားမြရမလဲနော်နောက်ပြီးတော့အမင်းလိုက်ရမလဲဆိုတော့သူတို့တင်ပေးတယ်တင်ပေးပြီးတော့1621နှစ်မှာသူတို့ကဝင်တပ်ပြီးတော့တဲ့အခါမှာသူတို့စိုက်တဲ့ကော်ပိုရိတ်နာနဲ့အရန်ဖြစ်ထွန်းလာတဲ့အခါမှာအဲ့အောင်မြင်မှုအတွက်သူတို့ကဘုရားကိုကျေးဇူးတင်တဲ့ချီးမွမ်းခြင်းကိုလုပ်ပြီးတော့ကျွန်တော်ဒီအိန္ဒိယနေနဲ့တို့ကောက်ပဲသီးနဲ့စားဝဲကိုတို့ချစ်ပါနေတာဖြစ်တယ်လို့အဲမှာ1863ခုမှာသမ္မတအေဘရဟံလင်ကွန်ကအဲ Thanksgiving Day ကို holiday ဖြစ်သတ်မှတ်ပေးခဲ့တယ်ဒါရာဇဝင်ဖြစ်တယ်လို့ဒါကျွန်တော်သိရပါတယ
် Grateful for what's understood and all that is for We try so hard to be good, to lead a life worth living.
ဆရာ Ricky La ရောဒီနေ့ဒီကျေးဇူးတော်နေ့ကိုပေါ့နော်ဟိုဘယ်လိုဆင်နွှဲဖို့ဟိုစီစဉ်ထားပါလဲ
။ဆိုတော့ဘယ်လောက်ပဲဝေးဝေးမိသားစုတွေကလာကြတယ်။ဆိုတော့ကျွန်တော်လည်းကျွန်တော်ညီမတွေကျွန်တော်ညီတွေ San Francisco ကနေသူတို့ဆင်လာမယ်။ဆိုတော့ Thanksgiving Day မှာကျွန်တော်ကအတူဖျားရှင်ကိုကျေးဇူးတင်တယ်။ဖျားရှင်ကိုချီးမွမ်းဖို့ဝယ်ဖြစ်ပါတယ်လို့ကျွန်တော်အတင်းတော်မှာတော့ church မှာကတော့ပြီးခဲ့တဲ့ဘက်ကအတင်းတော်မိသားစုအားလုံးကကျွန်တော်ကအတူတူကကျွန်တော်ပေါ်လာတည်ယူလိုက်ပြီးတော့ကျွန်တော်အတူတူကဖျားကိုကျေးဇူးတင်တယ်။ဒါကျွန်တော်အဓိကကျေးဇူးတင်တဲ့ဒီ church မှာတော့ကျေးဇူးတင်တဲ့အကြောင်းအရာကတော့ဖျားရှင်ကျွန်တော်ကိုမယ်ကရောက်သေးကကောင်းကောင်းမွန်မွန်ကျွန်တော်ကိုအတင်းတော်23နှစ်မြောက်နေတယ်ဟုတ်တယ်ပါဘုရားရှင်ကောင်းမှုဆိုတော့ကျွန်တော်လွတ်လပ်စွာကိုယ်ကိုယ်ပြင်ပေးတဲ့အတွက်ကျေးဇူးတင်တယ်ဘုရားရှင်ကိုတည်ရတဲ့ခွင့်ကျေးဇူးတင်တယ်
အဲလီပဝန်းကျင်မှာပေါ့လေအခုလိုမျိုးဒီကျေးဇူးတော်နေ့အတွက်ဆုံရတယ်ဆိုရင်ရောမြန်မာပြည်ကလာပြီးတော့ဟိုအခြေချတဲ့သူတွေဟိုဟိုဘလောက်လောက်ရှိလဲဘလောက်လောက်လာကြလဲခင်ဗျအ
အယောက်တရာနေပါတော့ရှိတယ်ကျွန်တော်ချစ်ပြားเจ้าမှာတော့အဲရကျွန်တော်ခုနအားလုံးကျွန်တော် church ကတော့လူမျိုးပေါင်းစုံ church ဖြစ်တယ်တည်ရလည်းရှိတယ်ခရင်လည်းရှိတယ်ကျွန်တော်ခုနကချင်းလည်းရှိတယ်
ဆရာရီကီလာအနေနဲ့ပေါ့ဥမာဒီနှစ်အတွက်ဒီကျေးဇူးတင်ဝမ်းမြောက်စာအကြောင်းအရာတစ်ခုခုကိုပြောပါဆိုရင်ဘာမြန်းဖြစ်မလဲခင်ဗျ။ဟ
ောကျွန်တော်အထူးပဲခုနကျေးဇူးတင်တာတော့ကျွန်တော်ဒီနှစ်မှာဆရာကြီးတွေကလည်းပြောလို့ဆိုရင်2019ခုနှစ်ကပြောဖက်ပြတာပေါ့နော်ကြိုတင်ပြီးတော့သူတို့ပြောထားတာကဒါကောင်းကြီးခံစားမယ်နှစ်ဖြစ်တယ်အထူးသဖြင့်သူတို့ပြောလို့ဆိုရင်အခုဓမ္မသားတက်လာတဲ့နှစ်မှာအမေရိကန်နိုင်ငံကတကဘာလုံးကိုဒုက္ခရောက်တဲ့နိုင်ငံတွေကိုသူတို့ကူညီထားခဲ့တဲ့ကောင်းကျိုးပြုခဲ့တဲ့ကောင်းကျိုးတွေကနိုင်ငံတကာကနေအမေရိကန်နိုင်ငံကိုပြန်ပြီးတော့ကောင်းကြီးဖြစ်မယ်နှစ်စိုက်ခဲ့တဲ့အရာတွေပြန်ပြီးတော့ရိတ်သိမ်းရမယ်နှစ်ဖြစ်တယ်ပေါ့နော်အဲ့ဒါသူတို့ပြောပါတယ်ဒါဒီနေ့2019ခုနှစ်ကကျွန်တော်တို့မျှော်လင့်ထားတဲ့အကောင်းဆုံးနှစ်ဖြစ်မယ်လို့ကျွန်တော်မျှော်လင့်ထားပါတယ်လို့
ကျွန်တော်ဝါရှင်တန်မြို့တော်နဲ့ကရဲ့ဗာဂျီးနီးယားပြည်နယ်အာလင်တန်မြို့ကကျေးဇူးတော်နဲ့ညစာစားပွဲကတော့တမူထူးကြပါတယ်မကြသေးခင်ကမှအမေရိကန်ပြည်ထောင်စုကိုရောက်လာတဲ့ဒုက္ခသည်တွေကိုမိတ်ဆွေအင်ရှင်တွေကကြိုဆိုပြီးကျေးဇူးတော်နဲ့ညစာစားပွဲနဲ့အဲ့ခံကြိုဆိုကြတာပါဒုက္ခသည်တွေအရေးဆောင်ရွက်ပေးနေတဲ့လူမှုဝန်ထမ်းတဦးဖြစ်သူ Kiris Tesfaye ကတော့အခုလိုကူညီခွင့်ရတဲ့အပေါ်အယံပျော်ရွှင်မိပါတယ်လို့ပြောပါတယ်
I'm really happy to work with refugees.
ဒုက္ခသည်တွေအတွက်အလုပ်အကိုင်းကြောင်းနေစရာစာရာတွေကိုရှာဖွေကူညီထောက်ပံ့ပေးဖို့ဖွဲ့စည်းထားတဲ့ Ethiopia နိုင်ငံကအခြေချရွှေ့ပြောင်းသူတွေရဲ့ ECDC အဖွဲ့အကူအညီနဲ့ Kiris Tesfaye ဟာ American ပြည်ထောင်စုမှာရွှေ့ပြောင်းအခြေချနေထိုင်ခဲ့တာပါ။လွန်ခဲ့တဲ့လကမှရောက်လာသူတွေအနေနဲ့အိယာသစ်ကနေနှွေးထွေးစွာကြိုဆိုကြောင်းပြသတဲ့အနေနဲ့အခုလိုကျေးဇူးတော်နဲ့ညစာစားပွဲကျင်းပတာဖြစ်တယ်လို့ Tesfaye ကပြောပါတယ
်။ The aim of the program is we give them the love, we give them the American opportunity.America is for everyone.
ချစ်ချင်းမြတ်တာတခအမေရိကန်ပြည်တော်စုဟာအလုံးကိုတကားဖွင့်ကြိုးဆိုပြီးအခွင့်အလမ်းတွေပေါများရာအရက်ဖြစ်တယ်ဆိုတာကိုပြသဖို့ရည်ရွယ်ပြီးအခုလိုစုံစည်းကြတာပါ
။ညစာစားပွဲအတွင်းကျေးဇူးတော်နေ့မှာမပါမဖြစ်ပါလိရှိတဲ့ကျက်စင်နာမကပဲလူမျိုးပေါင်းစုံရဲ့အစားအစာတွေနဲ့လည်းတက်ခင်းအခမ်းပါတယ်။ဆာရီခလီဟိုက်ဒရီယာအသက်19နှစ်အရွယ်သမီးနဲ့အတူပါကစ္စတန်နိုင်ငံကလာသူပါ။
I think this is my 5th or 6th
ကျွန်တော်တို့ကတော့ဒီချိန်က5ချိန်ဒါမှမဟုတ်6ချိန်မြောက်ကျေးဇူးတော်နေ့ဆင်နွှဲတာပါ။အ
ေယာသစ်မှာအခြေချနေထိုင်လာသူတွေအခုလိုရင်းနှီးနှီးတွေ့ဆုံကြပြီးမှတော့အနာဂတ်အတွက်အခွင့်အလမ်းကောင်းတွေတွေ့လာရလိမ့်မယ်လို့လည်းအားလုံးကမျှော်လင့်နေကြပါတယ်ခင်ဗျာ။
ကူအောင်ရဲ့တုဒ္ဒဆုံလင်းအမေရိကန်တခွင်အစီအစဉ်အပြီးမှာတော့ဒီညအတွက်နောက်ဆုံးအစီအစဉ်ဖြစ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ရမှာဖြစ်ပါတယ်။ဒေါခင်မျိုးသက်ကတင်ဆက်ထားပါတယ်။
ဒီတစ်ပတ်တော့မြန်မာနိုင်ငံမှာအခုထိမအောင်မြင်နိုင်သေးတဲ့အစုဖွဲ့ပိုင်းတက်တော်နဲ့ပတ်သက်ပြီးတက်တော်ပညာရှင်ဦးဝင်းမော်ကိုမေးမြန်းပြီးတင်ပြပေးမှာပ
ါ။စုဖွဲ့ပိုင်းတက်တော်ဆိုတာတကယ်တော့ရွာတွေအနီးနားမှာရှိတဲ့တောတွေပေါ့လေ။ရွာတွေကနေပြီးတော့ပိုင်ဆိုင်ပြီးတော့ရွာတွေကနေပြီးတော့ထိန်းသိမ်းစောင့်ရှောက်ပြီးတော့ဒီတော့အထက်တဲ့တတော်ရဲ့ပစ္စည်းတွေသူတို့ထန်လာမှုရအောင်လုပ်ပြီးတဲ့ process ပါပဲဒီအစုဖွဲ့ပိုင်းတတော်မှာကျွန်တော်ဒီတတော်စည်းဌာနနဲ့ဒီအစုဖွဲ့နဲ့ကစာချုပ်ချုပ်ရပါတယ်စာချုပ်ချုပ်ပြီးတော့ကျွန်တော်တို့ဒီတတော်စည်းဌာနသတ်မှတ်တဲ့စီရင်စည်းကမ်းတွေအတိုင်းသူတို့လိုက်လာပြီးတော့အစုဖွဲ့အနေနဲ့လိုက်ပြီးတော့လုပ်ပြရမှာတတော်ပြည်စုပြောထောင်းတဲ့လုပ်ငန်းတွေဒီတော်ထဲမှာပေါင်းရှင်းရမယ်ဂိုင်းချမ်းရမယ်အဲ့တော့သူသူဆောင်ဆောင်တဲ့လုပ်ငန်းတွေလုပ်ပြရမယ်လုပ်ပြပြီးတဲ့ခါမှာဒီတက်တော်ကိုဥပမာကတ်တက်တဲ့နှစ်ပဲနှစ်ရောက်တဲ့ခါမှာဒီတက်တော်ရဲ့နေရောချင်းထုတ်ခွင့်ပေးမယ်တစ်ထုတ်ခွင့်ပေးမယ်စုဖွဲ့ကဒီဟာတွေကိုခံစားဝင်ပြုပါမယ်အဲ့တော့ဒီစုဖွဲ့မှာလည်းဒီခေါင်းဆောင်ရှိမယ်အောက်မှာဆက်ကော်မတီတွေရှိမယ်အဲ့လိုမျိုးဖွဲ့စည်းထားပြီးသူတို့ပိုင်းတဲ့ community policy ကနေပြီးတော့ထွက်လာမယ်အကျိုးကျေးဇူးတွေကိုလည်းခွဲဝေပြီးတော့သူတို့ခံစားရမှာဖြစ်ပါတယ်အဲ့တော့ဥပဒေနဲ့ဒီကျွန်တော်တို့စန္ဒာချမှတ်တဲ့စီမင်းစီကနေတိုင်းလုံနိုင်မယ်ဆိုရင်နှစ်ဦးနှစ်ဖက်အင်တာကျိုးရှိတဲ့တကယ်လုံရတစ်ခုဖြစ်ပါတယ်အဲကျွန်တော်တို့ဒီတောတွေကို ဒေသဆိုင်ရာပြည်သူတို့ကထိမ့်သိမ့်ပြီးတော့တောတွေကနေထွက်လာမဲ့တောတွေပစ္စည်းတော်ကောင်းဒီနောက်တော့ရေထိမ့်သိမ့်မှုတော်ကောင်းဒီတရိစ္ဆာန်တွေကိုထိမ့်သိမ့်မှုတော်ကောင်းဒါသူတို့ကပြန်လဲပြီးအကျိုးပြန်ခံစားရမှာဖြစ်တယ်။အဲ့တော့ဒီတဘာဝပေါင်းညင်ကိုလည်းထိမ့်သိမ့်ပြီးသားဖြစ်မယ်။ဒေသဆိုင်ရာဒီပြည်သူတို့ရဲ့လိုအပ်ချက်တွေကိုလည်းဖြည့်ဆည်းပေးနိုင်မယ်တကယ်စီစဉ်ကောင်းတရားဖြစ်ပါတယ်ဒီဟာ။
ဆရာအားသာချက်တွေအဲ့လိုရှိနေပြီးတော့လူအစုဖွဲ့ပိုင်းတတော်နဲ့ပတ်သက်ပြီးအားနည်းချက်ကဘာတွေရှိပါလဲ
။အားနည်းချက်ကတော့ဒီလူစုဖွဲ့နဲ့လှုပ်ထားတဲ့လူတွေအားနည်းချက်ပါပဲ။ဒီလူဖွဲ့လိုက်တဲ့ဒီအစုဖွဲ့ဆိုတာကရွာရဲ့လူတွေအကုန်လုံးကိုကိုစားပြုမပြုအဲဒါတွေကိုကျွန်တော်တို့စီစစ်ဖို့လိုပါတယ်။အဲ့လူတွေကကိုလူချင်တာပဲရအောင်လုပ်မဲ့လူတွေတတော်ကနေပေါ့တခြားပုံသဏ္ဍာန်တစ်ခုကိုပြောင်းပြီးတော့မြေပိုင်ဆိုင်မှုကိုရအောင်ယူမဲ့လူတွေသူစုဖွဲ့တွေမှာဥပမာပြောရလို့ရှင်အဲလူတစုရဲ့နာမည်ခံပြီးတော့လူတစုကနေဒီဟာကိုအကုန်လုံးကိုယူလိုက်မယ်လူတစုကပဲ challenge မယ်သူကောင်းဖို့ပဲသူရဲ့ရပိုင်ခွင့်သူရဲ့အကျိုးပြပဲလုပ်သွားမယ်ဆိုရင်ကြတော့ကျွန်တော်ညှော်မှန်းတဲ့တဘာဝပေါင်းခြင်းထိန်းသိမ်းတာတွေဒီဒေတာခုလုံးရဲ့လိုအပ်ချက်တွေဖြည့်ဆည်းမှုတွေဆိုတာဖြစ်မလာတော့ပါဘူးအဲ့လိုမျိုးတွေကကျွန်တော်ရဲ့အားနည်းချက်တွေဖြစ်ပါတယ်ဥပမာပြောရလို့ရှင်စုဖွဲ့ပိုင်းတတော်ဆိုပြီးယူမယ်အဲ့ကအဲ့ထဲမှာ permanent building တွေစောင့်မယ်နောက်ပိုင်းမှာကျိုးဝိုင်းမြေရနေကိုရအောင်ပယ်ဖြစ်မယ်အဲဒါမျိုးတွေလည်းကျွန်တော်မြင်တွေ့နေရပါတယ်ဒီကျွန်တော်ဥပဒေနဲ့ပြုထားတဲ့ကျိုးဝိုင်းဟာကျိုးဝိုင်းနိုင်မဲ့ဆက်ရှိလို့လိုပါတယ်ကျိုးဝိုင်းကိုဖြစ်တာတွေမဖြစ်လာဘူးအင်တန်ရေးကြီးပါတယ
်ဟုတ်ကဲ့ဒီလိုအကျိုးရှိတဲ့အစုဖွဲ့ပိုင်းတက်တော့ထူထောင်နိုင်ရင်အတွက်ပေါ့နော်ဒီအစိုးရအနေနဲ့ဘာတာဝန်ရှိပါလဲဘာတွေလုပ်ပေးဖို့အသင့်ပါလဲ
အဲဘာတွေလုပ်ဖို့အသင့်လဲဆိုရင်စုဖွဲ့လုပ်တဲ့ခါမှာဒီစုဖွဲ့တွေကတကယ်ဒေသကနေအကျိုးရှိဖို့အတွက်တကယ်ဖြစ်မဖြစ်နောက်တစ်ခါတတော်ဦးစီးဌာနကနေပြီးချမှတ်တဲ့စီမင်းစည်းကမ်းနေအတိုင်းပဲလိုက်နာမလိုက်နာနောက်တစ်ခါတတော်ဦးစီးဌာနကနေပြီးတော့ဆောင်ရွက်စေတဲ့ခုနတတော်ပြည်သူတိုးထောင်ရေးနီးစနစ်တွေတိုင်းလုံးမလို့ဒါတွေကိုအကုန်လုံးကြမ်းမှတ်ပြီးလိုပါတယ်အဲ့ဒါအဓိကအရေးကြီးဆုံးပါပဲ
ဟုတ်ကဲ့တခြားတဲ့ community forestry ကိုဒီတခြားနိုင်ငံတွေမှာဘယ်လိုအောင်မြင်နေတဲ့နေရာတစ်ခုကိုဥပမာလေးပေးပြီးပြောပြပေးပါ
အခု community forestry နီပေါ်မှာတော့ရန်အောင်မြင်နေရအစုဖွဲ့ပိုင်းတော့လောက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီနီပေါ်ကဘာမှမဟုတ်သူကအောင်မြင်ဆုံးလို့သတ်မှတ်ကြတယ်အဲ့နီပေါ်နိုင်ငံမှာ community forestry လုပ်တဲ့အခါမှာအလုံးဒီတောတွေကိုပြန်လည်ထိန်းသိမ်းနိုင်တယ်ဒေသကဒီလူမှုအတွက်လည်းသူတို့လိုအပ်ချက်တွေကိုလည်းဖြည့်ဆည်းပေးနိုင်တယ်တဘာဝပေါင်းခြင်းကိုလည်းထိန်းသိမ်းနိုင်တယ်ဆိုတော့အင်တာနာမည်ကြီးပါတယ်ဒီဟာတခြားနိုင်ငံတွေမှာပြောအောင်မြင်တဲ့အခါနဲ့ပတ်သက်ပြီးတော့ဘာဘာပြီးမှအဲ့ဟာအိတ်အောင်မြင်သေးဘူးပေါ့ဒါပေမဲ့ခုတော့စနေပြီသူတို့အဲ့ဟာနဲ့ပတ်သက်လို့ guideline တွေအဲ့ဒီကိုဘယ်လိုလုပ်ရမလဲဥပဒေတွေ new ဥပဒေတွေပါညာအဲ့ဒါ departmental instruction တွေတော့လုပ်နေတယ်ဒါပေမဲ့လို့တကယ်တမ်းကျတော့တိတ်မဖြစ်ဘူ
းလုပ်တင်နေတယ်လားဟုတ်လား
လုတ်တင်ပါတယ်တကယ်တော့လုတ်တင်တယ်ကျွန်တော်တို့ရှိမှာပြဿနာကဘာဖြစ်နေဆိုလူတွေကချင်းနဲ့မိသွေးမှာအရန်အားကိုးနေရတော်တွေမှာလေအဲ့ဒါပြဿနာအများကြီးဖြစ်နေတယ်ဘာလို့ဆိုလူတွေကဒါချင်းမိသွေးမရှိလို့မဖြစ်ဘူးလေအဲ့တော့ဒီ community forestry ကတကယ်တော့ဟိုတော်တွေကိုသူတို့လည်းအပ်လိုက်တာအဲ့လိုက်ပြီးတော့မင်းတို့လုတ်ကြမင်းတို့ခြင်ကြဒါမင်းတို့တော်ပဲဒါပေမဲ့ဒီဟာနဲ့ပတ်သက်ပြီးတော့သူက management plan ပေါ့လိုရမယ်၁၀နှစ်နေပါလိုရမယ်၁၅နှစ်နေပါလိုရမယ်အဲ့နှစ်၂၀ပြည့်မင်းတို့ဒါတွေစထုတ်သုံးမယ်ချင်းကိုဘလို့ထုတ်ခွင့်ပေးမယ်ဟိုတစ်ထုတ်ခွင့်ပေးမယ်အဲ့လိုပို့လူတွေလုတ်ချအောင်လို့အလိုမျိုးတွေလုတ်ထားတာပေါ့ဒီတန်းကျတော့၁၀နှစ်၁၅နှစ်မခံဘူးလူတွေကဒါသူတို့ပိုင်နေတော်ဆိုတာမျိုးဖြစ်ပြီးတော့ဆိုတော့ဘာကြတော့ဆွဲထားတဲ့စီမေးတိုင်းမဟုတ်တော့လည်းအကုန်လုံးကဝိုင်းပြီးတော့ချင်းခုတ်ကြပြီးသားအဲ့လိုဖြစ်ကုန်ရတယ်အမားတကယ်ပြောမှဆိုရင်တော့ကျွန်တော်တို့ချင်းမီသွေးမလို့ဆိုရင်တော့လည်းဖြစ်နိုင်တာပေါ့ခုကတော့ချင်းမီသွေးရအရန်ကိုတမန်ဖြစ်နေရလွာရီမှာအိမ်တိုင်းလူလူကချင်းမီသွေးနဲ့ပဲချက်နေကြတော့နောက်တချို့ကသူတို့လုပ်ပိုင်ခွင့်သူတို့သုံးဆပိုင်ခွင့်ပြီးတဲ့ဟာကိုနိုင်ငံသားကြီး export လုပ်ခွင့်ပြီးနိုင်မလားပေါ့အဲ့လိုမျိုးပြီးနိုင်မှဆိုရင်ပို့ပြီးတော့ပြန်လုပ်ချင်ရမလားပေါ့ဒီဘက်တစ်ခုရှိတာကပြဿနာပါဖြစ်နေတယ်ဆိုတချို့ဓာရီကြတော့လူတယောက်ကပဲပိုင်ပြီးတော့အဲ့ထက်မှာတကယ်တော့ community forestry လုပ်မှဆိုစောက်ဦးတွေ permanent building မှာစောက်ခွင့်မပေးဘူးဒါပေမဲ့အဲ့လိုသူပိုင်တဲ့ area ဆိုတော့ permanent building တွေစောက်ပြီးတော့အိမ်တွေစောက်ဘာတွေစောက် hotel တွေစောက်အဲ့လိုတွေဖြစ်ကုန်ရတယ်နောက်ကြတော့ခရယာဆိုင်နဲ့ပေါင်းပြီးတော့အဲ့ဒီ community forestry ကိုကျိုးဝိုင်းနေရနေကိုပယ်ဖြတ်လိုက်ပြီးတော့ရိုးရိုးပြည့်ဖြစ်သွားနောက်ပိုင်းကျကျန်တော့ဖြောင်းလုပ်လိုက်ရောအဲ့အဲ့လိုမျိုးတွေလည်းရှိတယ်မျိုးတဲ့နည်းရဲ့နေရာတွေပေါ့လေအဲ့တော့အခုဘာဖြစ်နေလဲဆိုတော့အဲ့လိုတချို့ကအဲအစုဖွဲ့ပိုင်းဆိုင်ခင်တချို့ကပုဂ္ဂလိကဆိုင်ခင်အဲအဲ့လိုမျိုးတွေကနေပြီးတော့ပုဂ္ဂလိကဆိုင်ခင်ဆိုတော့သူမနေ့နေ့ဆိုင်မယ်ပြုမယ်ဆိုအဲ့တမှာတဲဆောင်မယ်ဆောင်ဦးဆောင်မယ်ဆိုတော့အဲ့လိုခိုင်မာတွေဆောင်ရင်းဆောင်ရင်းသူတို့ကအဲ့ဒီနေရာတွေခွဲရောင်းတာတွေပါဖြစ်ကုန်ကြအခုအဲကျိုးဝိုင်းကိုမြို့နာရွာနာနည်းရဲ့နေရာတွေမှာပုဂ္ဂလိကဆိုင်ခင်လို့ဆိုလုပ်ပြီးတော့ပြီးတော့ကျတော့အဲ့ဒီဟာကိုပိုင်းပြတ်ပြီးတော့ကျိုးဝိုင်းကနေပြဲပြီးတော့အကွက်တွေရိုက်ပြီးရောင်းတာမင်းမျိုးပါဆိုအများကြီးပဲပြောချင်တာကတော့တကယ်အစုအဖွဲ့ပိုင်းတတော်ကိုလုတ်တဲ့ကတကယ်အစုအဖွဲ့ပိုင်းနဲ့ တတော်ဖြစ်စေချင်ပါတယ်အဲ့လိုမျိုးပဲねဒီအဖွဲ့လေးတစ်ဖွဲ့လူတစုအနေပြီးတော့နာမည်ပြပြီးတော့တတော်ကိုယူယူပြီးတော့တတော်ကိုမဆောက်ဆောက်ပဲဒီသူ့ဖွဲ့ထဲမှာပါတဲ့လူတွေရဲ့ကိုကျိုးနဲ့ဒီမျိုးရာပိုင်ဆိုင်မှုလုပ်သွားမှာဟိုပဲကာကွယ်ဖို့လိုအပ်တယ်လို့ကျွန်တော်သုံးသပ်ချင်ပါတယ
်တတော်ပညာရှင်ဦးဝင်းမော်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
တော်ခင်မြို့သက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
ဘုရားရှင်များရှင်ဒီမားဒီမားအခုတလောကြားနေရတဲ့စိတ်မချမ်းသာစရာတက်ငယ်မတိမ့်မှုလူသက်မှုသတင်းတွေနဲ့ပတ်သက်လို့ဘလို့ကင်လွယ်ကြရင်ကောင်းမလဲဘယ်ပုံပဲနည်းကြိုတင်ကာကွယ်ကြရင်ကောင်းပါမလဲလူလူအကြာပညာပေးလုပ်ငန်းတွေပြင်းပြင်းကျဲကျဲဘလို့လှုပ်သွားကြရင်ကောင်းမလဲဆိုတာတွေကိုလာမယ့်စနေညတိုက်ရိုက်လေးလိုင်းအစည်းအဝေးမှာကျွမ်းကျင်သူတွေကိုဖိတ်ခေါ်ပြီးသုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်။သောတာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းညင်ကြရဲဆိုရင်အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-232-382-555 လေးကိုဖြစ်စေကြိုတင်ကြောင်းကြားထားနိုင်ကြမယ်ရှင်။
နောက်ပြန်စနေည VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။မနေ့ပြန်မနေ့ VOA အစီအစဉ်တွေကိုမနေ့6နိုင်နေ9နိုင်အထိတင်ဆက်တဲ့အခါလိုင်းနိုမီတာ24 32 39ရိုးအနီးဖမ်းယူနားဆင်နေပါတယ်ခင်ဗျာ။အခုတော့ကြန့်ရှိနေသေးတဲ့အချိန်တော်တွင်မှာသတင်းအချင်းချင်းကိုကိုအောင်ကကြီးညာပေးပါအောင်ဗျာ။
အာဖဂန်နစ္စတန်အရှေ့ဘက်ကနန်ဂါဟာပြည်နယ်မှာဒီကနေ့ပုံးနေပောက်ကွဲတာကြောင့်လူ9ဦးထက်မနည်းသေဆုံးပြီးတော့28ဦးဒဏ်ရာရသွားပါတယ်ပြည်နယ်မြို့တော်ဂျလာလာဘတ်မှာလူလုံးဘုံးနေပောက်ကွဲတာကြောင့်သေဆုံးသူတွေထဲရဲ2ဦးနဲ့ကလေးငယ်တွေလည်းပါဝင်ပါတယ်ခင်ဗျာအီရန်နိုင်ငံမှာဒီကနေ့ရထားနှစ်ဆင့်တိုက်မိတာကြောင့်လူ32ဦးထက်မနည်းသေဆုံးသွားပြီး80ကျော်ဆေးရုံကိုပို့ဆောင်ခဲ့ရပါတယ်အီရန်ရုပ်မြင်သံကြားကပြသတဲ့ဗီဒီယိုထဲမှာတော့လမ်းချောင်းတိမ်မောက်နေတဲ့ရထားတွေလေးတွေကိုတရားပြီးအဲ့ဒီထက်ကမီးလောင်နေတဲ့တွင်းနှစ်တွင်းသားမှာကယ်ဆယ်ရေးလုပ်သားတွေရှင်းလင်းရေးလှုပ်ဆောင်နေပါတယ်နိုင်ငံအလဲမြောက်ပိုင်းကဒီဆမ်နန်ပြည်နယ်အတွင်းဆက်ချွတ်ရင်းနာကြောင့်ဘူရာယုံမှာရန်နာထားတဲ့အမြန်ရထားကိုဒီမြို့တော်ဒီအီရန်ကနေဒုတိယမြို့မာရှက်ကိုပြေးဆွဲနေတဲ့ရထားကအချိန်နဲ့ဝင်တိုက်ခဲ့တာပါဣသရေလနိုင်ငံရဲ့တတိယအကြီးဆုံးမြို့ Haifa မှာလောင်ကျွမ်းတဲ့မီးတွေကိုမိသက်သမားတွေကဒီကနေ့နှိမ့်သက်ထိန်းချုပ်နိုင်ခဲ့ပေမဲ့နိုင်ငံတော်ကနေရတရာစင်လောက်မှာလောင်ကျွမ်းနေတဲ့မီးတွေကိုဒီကနေ့၄ရက်မြောက်နေ့မှာဆက်လက်နှိမ့်သက်နေပါတယ်။တောင်ကနန်းရှိတဲ့ Haifa မြို့ကန်တွေကိုအခုအခါမှာဘေးကင်းရာကိုရွှေ့ပြောင်းပေးထားသလို6သိပ်ပြီးတော့လေတိုက်တာကြောင့်မီးပြန်လောင်မှာကိုစိုးရိမ်ပြီးလုံခြုံရေးရဲတွေနဲ့မိသက်သမားအများအပြားစောင့်ချက်ချထားပါတယ်။တရုတ်ငါးဖမ်းဆက်လူတွေကိုတားဆီးသွားဖို့သူတို့ပိုင်ကျွန်းစုတွေအနီးမှာကင်းလက်ရေရင်တွေခြားထားစောင့်ကြည့်သွားမယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကပြောပါရယ်အခုလိုလှုပ်ဆောင်တာကြောင့်တရုတ်နိုင်ငံနဲ့ကုန်သွယ်မှုလုပ်ငန်းတွေအပေါ်ထိခိုက်နိုင်ပေမဲ့အငင်းပွားစရာကိစ္စရပ်တွေမှာလက်ဦးမှုရှိရှိနဲ့လှုပ်ဆောင်တာဖြစ်တယ်လို့အကြေကတ်တွေကသုံးသပ်ပါရယ်လွန်ခဲ့တဲ့အောက်တိုဘာလရုံးကအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုဟာသူ့အစိုးရအနေနဲ့နော်တူနာကျွန်းစုတွေအရေးနဲ့ပတ်သက်ပြီးတော့ပြက်ပြက်သားသားရပ်တည်သွားမှာဖြစ်တယ်လို့ပြောဆိုထားခဲ့ပူပါရယ်ကျေးဇူးတော်နေ့အပြီးနောက်တရက်မှာတော့ဒီ Black Friday Day မှာဈေးချတာတွေကိုဝယ်ဖို့တချို့တွေကမနေ့ညကလေးကတန်းစီပြီးတော့စောင့်နေကြပါတယ်။အမေရိကန်ပြည်တော်စုမှာကျေးဇူးတော်နေ့ပြီးနောက်တနေ့ဟာ Black Friday လို့ခေါ်တဲ့ဈေးဝယ်တဲ့နေ့လည်းဖြစ်ပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုအောင်ပြောပြခဲ့တာဖြစ်ပါတယ်။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအတန်လွှင့် Engineer ကတော့ Curtis Bynum ဖြစ်ပါတယ်။ယူအေအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00 လိုင်းနိုမီတာ24 25 32 51တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်။သတို့ရှင်နေအားလုံးဘေးပရာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ကညဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.